Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်စက်တင်ဘာလ9ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဂျူဒူဆလောင်းကလည်းဒီစီစဉ်ကိုဖမ်းယူကြည့်ရှုနိုင်တဲ့အပြင်အင်တာနက်ကဆိုရင် VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနိုင်စံနိုင်ပါပြီ။ကျွန်တော်တမောင်သားပ
ါ။ကာဇာစစ်ပွဲဟာဆနလကြာကာလာထဲဝင်ရောက်လာချိန်မှာပဲဟာမတ်စစ်သွေးကြွတွေကိုဆက်ပြီးတော့စစ်ဆင်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူကကြုံဝါပြောဆိုပါတယ်ဗင်နီဇွဲလာအတိုက်ခံသမ္မတကိုစတဲ့လောင်အက်ဒမန်ဒိုဂွန်ဇဲလပ်စ်ဟာတနင်္ဂနွေနေ့ကစပိန်နိုင်ငံကိုရောက်ရှိပြီးတော့ခလုံးခွင့်တောင်းခံခဲ့ပါတယ်။ဆူဒန်နိုင်ငံမှာ16လကျော်ကြာစစ်ပွဲတွေကြောင့်လူပေါင်း 2,000 ကျော်တေဆုံးခဲ့ရတယ်လို့ကုလသမဂ္ဂအကြီးတန်းတာဝန်ရှိသူတူကပြောပါတယ
်။ထိုင်းနိုင်ငံမှာအချင်းကျလွတ်ရဲစေသူတွေနေဆက်ကပြန်လွတ်လိုက်တဲ့အခါမှာမြန်မာနိုင်ငံဘက်ကနေမှစစ်မှုထမ်းဖို့အတွက်အစွဲခံကြရတယ်ပါလေ။2024ခုနှစ်ကျင်းပခဲ့တဲ့နိုင်ငံတကာရွေးကောက်ပွဲတွေမှာအတန်တူးတဲ့သတင်းအထူးတွေပြန့်ခဲ့ပါတယ်။ဒီလိုသတင်းဆောင်ပါတွေကိုသတင်းတွေအပြည်မှာကြည့်ရှုနားဆင်ကြရမှာပါ။အပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီရှင်တွေကကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းတွေကိုလည်းတင်ဆက်တော်မူရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့နဲ့ထိပ်တန်းရောက်သတင်းတွေကိုကိုသားညူကပြောပြပါမယ်။
ဂါဇာစစ်ပွဲဟာဆန္ဒကြာကာလတွေကိုဝင်ရောက်လာချိန်မှာပဲဂါဇာမှာရှိတဲ့ဟာမတ်စစ်သွေးကြွတွေကိုဆက်ပြီးတော့စစ်ဆင်သွားမယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကကြုံဝါပြောဆိုလိုက်ပါတယ်အစ္စရေးဟာအီရန်ရဲ့ကြောက်စရာကောင်းတဲ့မစ်ဆာဝီယိုဒန်အတွေးခွန်နဲ့အဝိုင်းခံနေရတယ်ဆိုပြီးတော့လည်းပြောပါတယ်အနောက်ဘက်ကဒေသနဲ့ဂျော်ဒန်နိုင်ငံခြားမှာရှိတဲ့ LB ဒရာနီအစ္စရေးသုံးကိုတရတ်သမားတွေကပြစ်ခတ်ခဲ့တဲ့ဖြစ်ရပ်ကိုလည်းအစ္စရေးဝန်ကြီးချုပ်ကဒီအပတ်စဉ်ဆွေးနွေးအဖွဲ့အစည်းအဝေးတွင်မိကုံးမှာဖွေပန်ပြစ်တင်ခဲ့ပါတယ်အဲ့မှာတော့အစ္စရေးလူမျိုးတပ်တွေကတရတ်သမားတွေကိုပြန်လည်ပစ်ခတ်ရှင်းလင်းခဲ့ပါတယ်။ဒီတော်တွင်းမှာပဲဂါဇာမှာအစ္စရေးလူကြောင်းတိုက်ခိုက်မှုကြောင့်မလို့အမျိုးသမီး2ဦး၊ကလေးငယ်2ဦးနဲ့အရက်ဖက်ကာကွယ်အရာရှိ2ဦးပါဝင်လူ9ဦးသေဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့ရက်တွေကတော့ပါလက်စတိုင်းရဲ့အပစ်ခတ်ရစေးမြူနိုင်တဲ့အပေါ်မှာစစ်တလကြာစစ်ပွဲကင်တွယ်မှုနဲ့ပတ်သက်ပြီးတော့အစ္စရေးမှာလမ်းပေါ်ထွက်ဆန္ဒပြကန့်ကွက်မှုတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းစစ်ပွဲရဲ့ရီမန်ဥတီချက်တွေကိုအစ္စရေးအစိုးရဘက်ကအပြည့်အဝပိုင်းဖြတ်ထားတဲ့ဆိုတော့ကိုအစ္စရေးနိုင်ငံသားအများစုကြီးကသဘောပေါက်နားလည်ပါတယ်လို့အစ္စရေးဝန်ကြီးချုပ်ကတခြားအစ္စရေးခေါင်းဆောင်တွေကိုပြောပါတယ်စစ်ပွဲရီမန်ချက်တွေကတော့ဟာမတ်စ်ကိုအမြင့်ဖြုတ်ဖို့ဒဇဂန်တွေလွတ်မြောက်ဖို့ဂါဇာဟာအစ္စရေးကိုချိန်ချောက်မှုဘတော်မှထမ်းမလုပ်နိုင်မို့နဲ့မြောက်ပိုင်းနဲ့တောင်ပိုင်းကဒေသခံတွေသူတို့ရဲ့နေရပ်ကိုဘီကင်းစွာပြန်နိုင်ရေးဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ကပြောဆိုသွားပါတယ်ခင်ဗျာဗင်နီဇွဲလာအတိုက်ခံဒီသမ္မတကူစတေလောင်းဖြစ်တဲ့အက်ဒမန်ဒိုဂွန်ဇလပ်စ်ဟာတနင်္ဂနွေနေ့တုန်းကစပိန်နိုင်ငံကိုရောက်ရှိပြီးတော့ခလုံးငွေတောင်းခံထားတယ်လို့စပိန်အာဏာပိုင်တွေဘက်ကပြောပါတယ်ဗင်နီဇွဲလာနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လကအငင်းပွားပွဲရွေးကောက်ပွဲကြောင့်မလို့နိုင်ငံရေးနဲ့တန်တမာရေးအကြက်တဲတွေကြုံတွေ့နေခြင်းမှာပဲအတိုက်ခံခေါင်းဆောင်ကတိုင်းပြည်ကနေပြီးတော့ထွက်သွားခဲ့တာပါရွေးကောက်ပွဲမှာသူအနိုင်ရတယ်ဆိုပြီးတော့သမ္မတနီကိုလတ်စ်မာဒူရိုကကြေညာတဲ့အပေါ်မှာအတိုက်ခံခေါင်းဆောင်ဂွန်ဇလပ်စ်ကပြန်လည်စိန်ခေါ်ပြီးတော့ရွေးကောက်ပွဲအငင်းပွားမှုတွေဖြစ်ခဲ့ပါတယ်အဲ့နောက်တက်ခန့်ခေါင်းဆောင်ဂွန်ဇလပ်စ်နဲ့သူ့ရဲ့ဇနီးဖြစ်သူတို့နှစ်ဦးစပိန်စစ်ခြေစိုက်စခန်းတစ်ခုကိုဆက်ရောက်လာတာဖြစ်တယ်လို့စပိန်နိုင်ငံကြီးဌာနကထုတ်ပြန်ပါတယ်။အသက်85နှစ်အရွယ်တက်ခန့်ခေါင်းဆောင်ဂွန်ဇလပ်စ်ဟာယူကော့ပွဲမှာအနိုင်ရခဲ့တယ်လို့အမေရိကန် EU နဲ့ဒေသတွင်းနိုင်ငံကြီးတွေကရှင်းပြထားကြပါတယ်။ဗင်နီဇွဲလာအာဏာပိုင်တွေကဒီတက်ခန့်ခေါင်းဆောင်ဂွန်ဇလပ်စ်ကိုဖမ်းရမ်းထုတ်တဲ့နောက်ပိုင်းရဲသတင်းဘက်တစ်ပတ်ကြာသူ့ရဲ့တိုက်ပွဲကနေပြီးထွက်ခွာလာတာပါ။ဒီနေ့ဟာဗင်နီဇွဲလားနိုင်ငံရဲ့ဒီမိုကရေစီစနစ်အတွက်ဝမ်းနည်းစရာကောင်းတဲ့နေ့ပါပဲဆိုပြီးတော့ EU ယူရိုပါသမဂ္ဂရဲ့နိုင်ငံကြီးမူဝါဒဆိုင်ရာအကြီးအကဲဂျူဆက်ဘာရိုကကြေညာချက်ထုတ်ပါတယ်။ဒီမိုကရေစီစနစ်မှာဘယ်နိုင်ငံကြီးခေါင်းဆောင်ကမှတခြားတနင်္ဂနွေမှာမဖြစ်မနေခိုလုံရတာမျိုးမရှိသင့်ဘူးလို့လည်းသူကပြောပါတယ်။နိုင်ငံကြီးတည်ငြိမ်မှုရရှိဖို့အတွက်ဂွန်ဇလပ်စ်ကိုအနာဘီနီဘက်ကလမ်းကြောင်းဖွင့်ပေးခဲ့တာဆိုပြီးတော့ဗင်နီဇွဲလားဒုတိယသမ္မတက Instagram လူမှုကွန်ရက်မှာရေးပါတယ်။ယူရိုကာရာကတ်စ်မှာရှိတဲ့စပိန်တိုင်ယုံမှာသူ့သဘောနဲ့သူခလုံသွားပြီးတဲ့နောက်ဗင်နီဇွဲလားနိုင်ငံကနေထွက်ခွာသွားခဲ့တာဖြစ်တဲ့ဆိုပြီးတော့လည်းရေးပါတယ်ခင်ဗျာရုရှားကယူကရိန်းနိုင်ငံကိုတိုက်ခိုက်မှုတွေတွင်ရုရှား drone တွေဟာယူကရိန်းအင်ဂျင်ရှင်ရူမေးနီးယားနိုင်ငံလေပိုင်နက်ကိုကျူးကျော်ခဲ့တယ်လို့ရူမေးနီးယားနိုင်ငံဘက်ကပြောပါတယ်ဒါကြောင့်မလို့ဒီလိုလေပိုင်နက်ကျူးကျော်မှုတွေတိုးလို့မလာဖို့ NATO မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ဝင်နိုင်ငံဖြစ်တဲ့ရူမေးနီးယားနိုင်ငံကရုရှားကိုတိုက်တွန်းပါတယ်ယူကရိန်းနိုင်ငံကဒနူဘီမြစ်တစ်လျှောက်ရသားပစ်မှတ်တွေနဲ့စစ်ကမ်းအဆောက်အုံတွေကိုတနင်္လာနေ့တုန်းကရုရှားဘက်ကနေပြီးတော့ပစ်မှတ်ထားတိုက်ခိုက်ခဲ့ရမှာရူမေးနီးယားလေပိုင်နက်ကိုရုရှား drone ရင်တွေကျူးကျော်ခဲ့တာလို့ရူမေးနီးယားကကွေဌာနကပြောပါတယ်။သူ့ရဲ့လေပိုင်နက်ကိုစောင့်ချက်ဖို့အတွက်ရူမေးနီးယားနိုင်ငံဘက်က F-16 တပ်လေယာဉ်တွေပြန်တန်းခဲ့ရပါတယ်။ နိုင်ငံရေးရှေ့ဖက်ချမ်းဒေသနှစ်ခုမှာရှိတဲ့ဒေသခံတွေကိုလည်းရူမေးနီးယားနိုင်ငံအရေးပေါ်အခြေအနေဆိုင်ရာအာဏာပိုင်တွေဘက်က3ပြချက်တွေထုတ်ခဲ့ပါတယ်2022ခုနှစ်ဒီဖေဖော်ဝါရီလယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်ပြီးကြတဲ့ကဆိုရင်သူ့ရဲ့ပိုင်နက်တွေကို drone အပိုင်းစတွေကြောက်ရတာတွေရူမေးနီးယားဘက်ကမကြမကြပြောခဲ့သလိုပဲနောက်ဆုံးခုနှစ်ဇော်လိုင်လအတွင်းမှာလည်းအလားတူဖြစ်ရဖြစ်ခဲ့ပါတယ်ရုရှားကယူကရိန်းကျူးကျော်တိုက်ခိုက်မှုဟာဆိုရင်တရားမဲ့လုံဆောင်မှုဖြစ်တယ်လို့ပဲနိုင်ငံတကာဥပဒေတွေနဲ့မကိုက်ညီဘူးလို့ရူမေးနီးယားနိုင်ငံကအပြင်းထန်ဝေဖန်ပြစ်တင်ခဲ့မှုပါတယ်ခင်ဗျာ
မနေ့ကစီစဉ်နေကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါတယ်ရှင
် View American တန်ရဲ့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်ဆူဒန်နိုင်ငံမှာ16လကျော်ကြာစစ်ဖွဲ့တွေကြောင်းလူပေါင်း 2,000 ကျော်တေဆုံးခဲ့ရတယ်လို့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတူကပြောလိုက်ပါတယ်။ဆူဒန်နိုင်ငံပင်လယ်နီစစ်ကမ်းမြို့ဖြစ်တဲ့ Port Sudan မှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ညွှန်ကြားမှုချုပ် Tedros Ghebreyesus ကသတင်းစာရှင်းလင်းပွဲတရပြုလုပ်ရာမှာအခုလိုမျိုးအသေးပြောက်နှုတ်ကိုပြောဆိုထားတာဖြစ်ပါတယ်။ Port Sudan မြို့မှာတော့စစ်တပ်ထောက်ခံတဲ့ဆူရယုံထိုင်ပြီးတော့ဒီဆူရအဖွဲ့ကတော့နိုင်ငံတကာကနေပြီးတော့တိမှပြုထားပါတယ်။အခုတေဆုံးတဲ့ရေတွက်နှုတ်ဟာဒီထက်ကိုပိုများနိုင်တယ်လို့လည်းသူကပြောပါတယ်။ဆူဒန်နိုင်ငံဟာအကြက်တဲမုန်တိုင်းကြီးတရကြုံတွေ့နေရတယ်လို့လည်းတင်စာပြောဆိုပါရတယ်။ဆူဒန်နိုင်ငံတွင်းအင်အားကြီးတဲ့ပြည်သူ့စစ်အဖွဲ့ဖြစ်တဲ့ The Rapid Support Forces နဲ့နိုင်ငံစစ်တပ်တို့ကြားပြီးတဲ့နှစ်ဧပြီလအတွင်းကတင်းမာမှုတွေဖြစ်ရကနေနိုင်ငံဝန်မှစစ်မှတ်တွေရင်ဆိုင်ရပြီးတဲ့နောက်ဆူဒန်နိုင်ငံဟာကတ်တောင်းကနေအခြေအနေကိုဆက်ရောက်ခဲ့ပါတယ်။တိုက်ပွဲတွေဟာမြို့တော်ခတ်တုံအထိကိုရောက်ရှိခဲ့ပြီးတော့အရက်ဖက်ဆိုင်ရာအခြေခံအဆောက်အုံတွေအားနည်းသွားပြီးကျန်းမာရေးဆောင်ရှားမှုစနစ်ဟာလည်းအတော်လေးထိခိုက်သွားခဲ့ပါတယ်။အခြေခံလူအချက်တွေရှိတာကြောင့်လဲဆေးုံစီကံအတော်များများကိုပိတ်ထားကြရပါတယ်ခင်ဗျာ။အီတလီနိုင်ငံဆီစီလီကျွတ်ကဲယုဒန်းမှာရုပ်လောင်း6လောင်းကိုအီတလီကဲယုဒန်းဆောင်တက်တွေကတွေ့ရှိပြီးတော့ဒီရုပ်လောင်းတွေဟာပြီးခဲ့တဲ့လအစောပိုင်းသမောဒဇင်ပြတ်ပြီးတော့ပျောက်ဆုံးနေတဲ့လူ20သက်ဦးတွေကတချို့ဖြစ်မယ်လို့ယူဆရတဲ့အကြောင်းအီတလီသတင်းတွေမှာဖော်ပြပါတယ်။အီတလီနိုင်ငံအနောက်တောင်ပိုင်းမှာရှိတဲ့ Lampedusa ကျွန်းမှာသင်္ဘောပြတ်ပြီးတော့နင်းမြုပ်လူဖြစ်နေတဲ့သင်္ဘောပေါ်ကနေဆီးရီးယားမျိုးသား9ဦးကိုကယ်ဆယ်ခဲ့ရတယ်လို့အီတလီကန်ယူဒန်ဆောက်တက်ကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပြောပါတယ်။သူတို့ဟာစက်တင်ဘာလ1ရက်နေ့ကလီဗျားနိုင်ငံကနေပြီးတော့ထွက်ခွာလာတာဖြစ်ပြီးတော့ရာသီဥတုဆိုးွားတာကြောင့်အိမ်ပါပါတဲ့လူ28ဦးတည်းက22ဦးပင်လယ်ထဲကိုကျသွားခဲ့တယ်လို့လူမျိုးရှင်သန်လာသူတွေကပြောခဲ့ကြတာပါ။ပျောက်ဆုံးနေတဲ့ထဲကလင်းငယ်3ဦးလည်းပါပါတယ်။အခုတွေ့ရှိရတဲ့ရုပ်လောင်းတွေဟာအဲ့ဒီသမောပြက်ကပျောက်ဆုံးနေတဲ့22ဦးတည်းကတချို့ဖြစ်နိုင်တယ်လို့ခေစေးသမားတွေကယူဆကြတဲ့အကြောင်း AGI အီတလီသတင်းအေဂျင်စီကဖော်ပြပါရယ်။မြေထဲပင်လယ်အလဲပိုင်းဒေသအားဆိုလို့ရှိရင်ရွှေပြောင်းကူးလူးကြသူတွေဖို့အသက်အန္တရာယ်အကြီးဆုံးခီးလမ်းကြောင်းတစ်ခုဖြစ်ပါရယ်။ပြီးခဲ့တဲ့နှစ်တွင်းမှာပဲအခုလိုမျိုးပင်လယ်ဖြတ်ကျော်မှုတွေကြောင့်ရွှေပြောင်းသူဦးရေ2500ကျော်သေဆုံးပျောက်ဆုံးခဲ့တယ်လို့ IOM ကုလသမဂ္ဂဒီရွှေပြောင်းချေချသူများဆိုင်ရာအေဂျင်စီကသတင်းထုတ်ပြန်ခဲ့ပါရယ်။အခုနှစ်ထဲမှာဆိုရင်တော့1116ဦးရှိသွားပြီဖြစ်ပါရယ်။နိုင်ဂျီးရီးယားနိုင်ငံနီဂျာပြည်နယ်တွင်းမှာတော့လောင်စာဆီတင် truck ကားနဲ့တခြားယာဉ်စင်းယာဉ်တိုက်မှုဖြစ်ပြီးတော့ပေါက်ကွဲမှုကြောင့်လူ48ဦးထက်မနည်းသေဆုံးရတယ်လို့ပြည်နယ်ရဲ့အရေးပေါ်စီမံခန့်ခွဲမှုအေဂျင်စီကထုတ်ပြန်ပါရယ်။ဟီးသတင်း truck ကားတစ်စင်းနဲ့လောင်စာဆီတင်တို့တိုက်မိပေါက်ကွဲပြီးတော့အနီးမှာရှိတဲ့တခြားမော်တော်ယာဉ်တွေကိုပါထိခိုက်ခဲ့တာလို့ပြည်နယ်ရဲ့အရေးပေါ်ချင်းနေဆိုင်ရာစီမံခန့်ခွဲမှုအေဂျင်စီကထုတ်ပြန်ပါရယ်။Crane motor ရင်တစင်းနဲ့ Vanguard တစင်းလိုလည်းထိခိုက်ပြီးတော့မီးလောင်ပျက်စီးခဲ့တယ်လို့ဒေသတွင်းသတင်းတွေမှာဖော်ပြပါရယ်။ယင်တိုက်မှုနဲ့ပေါက်ကွမှုဖြစ်တဲ့နေရာမှာကေဇယ်ရှင်းလင်းရေးတွေဆောင်ရနေပြီးတော့အခုချိန်ထိဆိုရင်တေဆုံးသူရေအတွက်ဟာ48ဦးရှိသွားပြီလို့အရေးပေါ်စီမံခန့်ခွဲမှုအေဂျင်စီရဲ့ပြောကြားရသူ Hosni Ibrahim ကပြောပါရယ်။နိုင်ဂျီးရီးယားနိုင်ငံမှာနိုင်ငံပိုင်လောင်စာဆီကုမ္ပဏီကနေပြီးတော့ဓာတ်ဆီဈေးနှုန်း39ရာခိုင်နှုန်းထက်မနည်းပြီးခဲ့တဲ့သတင်းပတ်မှာဈေးနှုန်းတိုးမြင့်ခဲ့ပါရယ်။ဒါပေမဲ့လည်းလက်တတော်မှာပဲနိုင်ငံတွင်းလောင်စာဆီပြက်လက်မှုတွေကြုံတွေ့ရပြီးတော့မြို့တွေမှာတော့မော်တော်ယာဉ်တွေနိုင်နဲ့ချီလောင်စာဆီရဖို့တန်းစီစောင့်စားနေရတဲ့အခြေအနေမှာရှိပါတယ်ခင်ဗ
ျ။ဝဒန်ယူကသတင်းတွေကိုအခြေညာပေးကြတာပါ။အခုတော့ထိုင်းနိုင်ငံကတွေ့ရစိတ်မြန်မာကျင်းသားတွေကြုံတွေ့နေရတာကိုတင်ပြကြပါမယ်။ထိုင်းမှာအချင်းကြခဲ့တဲ့မြန်မာတွေကိုလွတ်ရစေလို့ရနောင်းဘက်ကနေပြန်လွတ်လိုက်ပြီးမြဲမြန်မာဘက်ရောက်တဲ့အခါစစ်မှုတပ်ဥပဒေအရစစ်ထဲအဆွဲခံရပါတယ်ဒီခါငွေနဲ့မိသားစုကပြန်ရွေးရတယ်လို့ဆိုပါတယ်မယေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံရဲ့အကျဉ်းအောင်အသီးသီးမှာပြည်တံကြခံရပြီးလွတ်ရစေတဲ့မြန်မာ130ဦးကို ထိုင်းနိုင်ငံရဲ့ခရိုင်အသီးသီးမှာဖန်ဆီးခံလာရပြီးလူရဲစေလို့ပြန်လွတ်လာသူတွေဖြစ်တယ်လို့လည်းကော့တောင်ဘက်ကပြန်ပို့ပေးလိုက်ပါတယ်ဒီထဲမှာထိုင်းနိုင်ငံရဲ့ခရိုင်အသီးသီးမှာဖန်ဆီးခံလာရပြီးလူရဲစေလို့ပြန်လွတ်လာသူတွေဖြစ်တယ်လို့လည်းကော့တောင်မြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရှေ့ပြောင်းလို့တမအရင်းကြီးစင်တာ
MWRCR တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်ကျွန်တော်တို့မြန်မာဖြစ်ကတော့ဒီဒီရနောင်းနဲ့ဒီကဘူကဘီဖန်ကဖုကေဆူရာသနီတရန်ခိုင်ရနာတီဝါဒီဒီခေယေချောက်ကူကဝင်လေအခေယေချောက်ကူကနေဒီကြောင်မင်းကြောင်ဖန်ခဲ့တဲ့အုပ်စုတွေရှိတယ်အရင်တော့လည်းဖိုင်ပါလေလုတ်ပေးတဲ့ချိန်မှာလည်းလုံးလုံးမမီတဲ့လူတွေပါတယ်ပြီးတော့ဒီကနေ့ခိုးအောက်လန်းကနေဝင်ပြီးတော့
လောရဇာဖမ်းမိတဲ့လူတွေပဲပါတယ်အလုံးလုံးမလို့ရသေးတဲ့လူတွေပေါ့လေအဲ့ဒါညစ်စဲမှသူတို့ဟိုထိတ်တေးစကန်ပို့ခံရတာကြာအခုလိုမျိုးနေရပြန်ပို့ခံရသူတွေကိုကော့တောင်းမြို့အခြေဆိုင်ခလာရ2600တည်ရင်မှာတချို့ကိုထိမ့်သိမ်းထားပြီးပတ်စံနဲ့လာမရွေးတဲ့သူတွေကိုစစ်မှုထမ်းခိုင်းနေတယ်လို့လည်းဒေသခံတအူးကအခုလိုပြောပါတယ်ဘယ်ကိုပါပဲအတုကကျွန်တော်ပြတဲ့ဒီဟိုဇူလိုင်လ30ရက်နေ့မှာ
ထိုင်ကနေကျွန်တော်ကနေဟိုကိုတော့ဖေကိုပို့တယ်ပေါ့ဒီပထမတော့လူကဟိုတရားမတန်တဲ့နေရာအဲ့ဒီတုန်းကအဲ့ဒီ3ရက်ပြီးတော့ဒီအိုကိုလောအိုကိုလောခနေရင်းနေမှာပါတော့ပေါ့ပါလို့မှာလူဦးရေ3ရက်နေပါလို့ရှိတယ်ဒီ3ရက်နေပါလို့ရှိတဲ့ထဲမှာကအယောက်80လောက်ဒီဟိုစက်မှုချဖို့ဆိုပြီးတော့ဒီပိတ်ဖို့အပုတ်ခါရတယ်ကျွန်တော်ပြရတယ်ခင်ဗျာ ပြစ်တန်ကြခံရပြီးလူရဲစေလာသူတွေဟာငွေကြေးမတတ်နိုင်တော့တဲ့အတွက်ပြစ်တန်နဲ့ရွေးထုတ်ဖို့ကလည်းမလွယ်ကူတဲ့အခြေအနေတွေဖြစ်နေတယ်လို့လည်းဒီသားစုဝင်တွေကဆိုပါတယ်ပြစ်တန်ကြပြီးလူရဲစေသူတွေကိုထိုင်းရနာပိုင်းတွေကတလမှ
အခုလောနိုင်ငံတကာသတင်းပို့တင်ပြကြပါမယ်။နိုင်ငံအတော်များများမှာရွေးကောက်ပွဲတွေချစ်ပါနေတဲ့2024ခုနှစ်မှာ မေးပေးသူတွေစိတ်ပြောင်းသွားအောင်သတင်းထုတ်သတင်းရောင်တွေကိုအတန်နဲ့အထုလုပ်ပြီးလွှင့်ပါတယ်။အတန်သူတွေကိုထောက်လှမ်းဖို့ AI ဉာဏ်ရည်တို့နည်းပညာကဘလို့အထောက်အကူပေးတယ်ဆိုတာကို VOA သတင်းတော်မတ်ဒီဘယ်လော့ကာသတင်းပေးပို့ထားပါတယ်။ဒေါက်တာမျိုးသက်ကပြောပြမှာပါ။
Audio deep fake ဆိုခေါ်တဲ့အတန် message အတုပို့တာဟာအင်တာနက်သုံးသူတိုင်းရှိကိုရောက်နိုင်စွမ်းရှိပါတယ်။ဒီနှစ်မှာနိုင်ငံပေါင်း 50 ကျော်မှာရွေးကောက်ပွဲတွေကျင်းပနေပါတယ်။ မဲပေးမှုကိုထိခိုက်နိုင်တဲ့ဒီမမှန်ကန်တဲ့သတင်းအထုတွေကိုထောက်လန်းနိုင်ဖို့အတွက်ကြိုးစားနေတယ်လို့ deep fake အသံတွေကိုသူတည်တနာလုပ်နေတဲ့ Berkeley Tech ကဒေါက်တာ Sarah Barrington ကပြောပါတယ်။
We need to just take some data from
အသံအတွက်အချက်အလက်တချို့တော့ရဖို့လိုပါတယ်။နေ့နေ့ပိုင်းအတွင်းမှာပဲ
online ကနေဒီသတင်းတောက်ရဲ့အသံကိုသူကပွားယူလိုက်ပြီးအသံတို့ကြေညာချက်ဖန်တီးလိုက်ပါတယ်။သူ့ရဲ့အသံအစစ်ကဟောဒီလိုပါ
This is a testing sentence that I am using to tell the difference between real This is a testing sentence that I am using to tell the difference between real
Quite incredible.
ကျမတို့ဘာစလုပ်တယ်လဲဆိုတော့ဒီအတန်ကိုကွန်ပျူတာထဲအတန်လိုင်းတွေနဲ့မလိုတဲ့ noise ကဘာလဲဆိုတာကြည့်ပြီးပတ်ချချက်ရော့ဖို့လုပ်တာပါ။လေ့ကျင့်ထားသူဆိုရင်တော့လူတွေမှာပဲတွေ့ရလေရှိတဲ့ဇေကစစ်တွေချာမှာနားပြီးပြောတာလိုမျိုးကွဲတာလေးတွေကို
ဒီပါတယ်။ဂျန်မလီစပီကင်းသဲအမောအော့ဖ်သီးစ်ပေါ်စ်ချုံပြီးတော့ပြောရမယ်ဆိုရင်အသံစစ်ကအသံထုတက်ကိုဒီလိုအဖြတ်တောက်လေးတွေကပုံများတတ်ပါတယ်။အတုလို့ပြောလို့ရတဲ့အချက်တွေကို
These patterns to the AI are very obvious.
ဒီ ပုံစံလေးတွေ AI အတွက်ဆိုရင်တော့သိပြီးတော့သိတာပါတယ်။ကျမတို့မကြားနိုင်တဲ့သိပြီးတော့သိမ့်မွေ့တဲ့သိကိုတွန်းလွှန့်လာတဲ့အတန်တွေကိုပါသူတို့ကသိနိုင်တယ်လေ။ဒါပေမဲ့သမီးဦးချပုံစံနဲ့ဖန်တီးထားတဲ့အတန်မဟုတ်ရင်တော့
AI အတွက်ခက်ပါတယ်။ဒါမျိုးဆိုရင်တော့AIကခေါင်းခဲရပြီပေါ့။နားလည်ဖို့သူအတော်ကိုကြိုးစားရသလိုအရင်အတန်တွေပုံစံမျိုးလည်းပြတော့မှာမဟုတ်ပါဘူး။
ဒီလိုအတန်တွေကိုထောက်လန်းနိုင်တဲ့အထားအောင်သူတို့ကိုတားဆီးဖို့မမှီပဲဖြစ်သွားနိုင်တဲ့အတွက် social media company တွေကရောသုံးဆွဲသူတွေကပါသတင်းတူပြန့်မှုရော့ပါအောင်ဂူးတဲ့ပိုးပြီးပါဝင်ဆောင်ရွက်ဖို့လိုတယ်လို့လည်းပြောပါတယ်။
We are heading towards a solution.
ဒါကနည်းပညာပိုင်းပါတယ်ဆိုပေမဲ့လူမှုအတိုင်းဝိုင်းမှာပြောင်းလဲမှုတွေနဲ့အတူမူဝါဒရေးဆွဲတဲ့သူတွေပါပါဝင်လှုပ်ဆောင်မှသာအဖြေရှာနိုင်မှာဖြစ်ပါတယ်ရှင်။သတင်းမှန်တွေရရေးအတွက်အားလုံးဟာအရေးပါတဲ့ကဏ္ဍမှာရှိနေတာဖြစ်ပါတယ်။
VOA American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျူဒူရုပ်တံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မင်နာ၊နောက်တော့လူမှုကွန်ရက်ဆိုင်မင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညာချမ်းရေဒီယိုအစီအစဉ်ကိုည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10:00နာရီကနေ17:00နာရီအထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ် VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
ခုတော့ပတ်စဉ်အစီအစဉ်တွေကိုဒီမိုကရေစီဆွေးနွေးကနေစပါမယ်မြန်မာဒေါ်လာရဲ့နောက်ပိုင်းမှာတိုင်းဒေသလူမျိုးစုတွေရဲ့လက်နက်ကင်လှုံ့ဆော်မှုပေါ်လူထုကပုံပြီးနားလည်လာတယ်လို့မကြုံစဘူးထောက်ခံမှုပိုရလာတယ်လို့ KNPP ကရင်မျိုးသားတိုးတက်ရေးပါတီတွေးမှုခူတန်နီယယ်ကပြောပါတယ်။မိုင်းကျင်းနိုင်ရဲ့အင်တာဗျူးဒုတိယပိုင်းကိုဆက်လက်တင်ဆက်လိုက်ပါတယ
်မြောက်ကနေပြီးတော့ညီနောင်မဟာမိတ်သုံးပွဲဆခဲ့တဲ့ဟာဒုတိယလှိုင်းအခုရောက်လာတဲ့အပိုင်းမှာဆိုတော့သူတို့ဒီရှမ်းမြောက်ကမှာဒီစခန်းနေအခုဆိုရင်ရမခဒီတိုင်းစစ်ဌာနချုပ်တောင်းတင်ခဲ့တယ်ဆိုတော့အဲ့ဒီရှမ်းမြောက်မှာဖြစ်လာတဲ့ဒီစီရေးဒီဟိုအာစီရေးရသူတိုက်ခိုက်မှုနေထားတဲ့ဒီ KNDP ကိုကြတော့ဘယ်လိုရိုက်ခတ်မှုရှိလဲဆရာ
ဒီအခုဒီမြောက်ပိုင်းစစ်စစ်ရေးပနမလိုင်းဒုတိယလိုင်းနဲ့လိုင်းစလုံးကကျွန်တော်တို့ရက်ခတ်မှုရှိတာကအကောင်းဖက်ရပဲလို့ပြောလို့ရတယ်ပေါ့နော်ပနမစစ်စီမှာဟိုပနမဘိုင်းမှာတော့အဲ့ဒီချိန်ကျွန်တော်တို့အကြီးကျယ်တွေမှာတိုက်နေတယ်ဟိုမြို့တဲ့အထိဘယ်နေရာမဆိုခရီခရီနေရာတော့ဟိုတိုက်နေတယ်ပေါ့လေသူတို့အဲ့ဒီတော့လည်းကျွန်တော်တို့တိုက်နေတဲ့အချိန်မှာဒီတမန်ငါငါတို့၆၆တို့စကခါဟိုတော်တော်လေးဝေလာကြတယ်သို့တော့သူတို့စပ်ဖြစ်ပြီးတလအတွင်းမှာပဲတော်တော်ခမင်းများပြတ်ဆုတ်သွားကြတယ်ဆိုတော့ဒါကအကောင်ဖဲရက်ခတ်မှုပဲကျွန်တော်တို့လည်းအဲ့လိုမျိုးဟိုဖြစ်တာကိုမျောနေတယ်ဗောလေဥပမာကျွန်တော်တို့ကြီးပဲဖိတိုက်တော့တော်တော်လေးခံလဲရတယ်ပထမဟိုဒီတစင်စကူမတိုက်ခင်မှာတော့ဟိုအလုံးလေးတိမြင်ပြီးသားပါတော်တော်လေးကြီးမွတ်သွားတယ်ကျွန်တော်တို့ပြင်နေကသူတို့စပ်ပြီးမှလှုပ်တော့လေဟိုကျွန်တော်တက်တာတော့ဗောလေသူတို့တော်တော်များများတမန်ငါးငါးတွေပြတ်ထွက်တာတို့နော်မစကခန်းနေပြတ်ထွက်တာတို့တမန်ဆယ်6လေးတချို့လေးပြတ်ထွက်ပါလေစကခကူလေးပျော်ပေါ်တက်သွားတော့ဗောဆိုတော့ကျွန်တော်တို့အာတော်တော်လေးတက်တာတယ်နော်မအဲ့တော့ဒီတစ်ဆက်ထက်မှပဲကျွန်တော်တို့လေဟိုတိလေးလုံးစတဖြစ်ဗောလေမင်းဟိုခေါက်စီတက်ပြီးမှဟိုအဲ့တော့တပ်ပွဲဝင်နေကြတာဟိုရှိပါတယ
်အခုဒါမဲ့လက်ရှိစစ်ကောင်စီဘက်မှာတလေးချောင်းတိုက်ခိုက်မှုအထူးသဖြင့် KNDP နဲ့မှာလည်းအခမ်းအနားဆုံးလို့လည်းပါတယ်ပေါ့နော်အဲ့တော့သူတို့လေးချောင်းတိုက်ခိုက်တာအခု drone နေနဲ့တိုက်ခိုက်တာတွေဆိုလို့ရှိရင်တကယ်ပဲဆရာတို့အနေနဲ့စစ်ကောင်စီလို့အဲ့လိုခင်မီလက်နက်တွေလေးချောင်းနေလေးချောင်းဒီတိုက်ခိုက်မှုတွေဒီ drone တွေရှိနေတဲ့နေထားမှာဆရာတို့ဘက်ကတကယ်ပဲတိုက်ခိုက်နိုင်မယ်သူတို့ကိုအဲ့လိုပေါ့နော်သူတို့စခန်းတွေကိုတကယ်ပဲတင်ပိုက်နိုင်မယ်လို့ဆရာတို့ဘက်ကရောယုံကြည်လားရှင်
ဆိုတော့ကျွန်တော်တို့ဖက်မှာလက်နဲ့ရှိဒီမရှိဒီအဓိကမဟုတ်ဘူးကျွန်တော်တို့သူတို့နိုင်အောင်တိုက်ဖို့နီလာမျိုးစုံနဲ့ပေါ့လေတကယ်တော့အခုလီရင်နဲ့တိုက်ပါညာကျွန်တော်တို့အနေနဲ့ဘာမှပြန်မလုပ်နိုင်ဘူးအကြီးဆုံးဆိုလို့ .5 .8တို့ပဲဒါနဲ့ပဲဟိုပြစ်ကြတာတော့ဘာဖြစ်ဖြစ်ပါဟိုသူတို့မှလည်းလေတရှိတယ်ရေတရှိတယ်တာပြပြစ်ဆိုပဲအခုအနေထားကြည့်ရရင်လေဂျီတာကလေးဟိုတော့အနေနေနေပေါ့လေလီတာကလေးတော့အနေနေနေပါလေဆိုတော့ကျွန်တော်တို့လက်နဲ့ကောင်းရှိတီဖြစ်စီမရှိတီဖြစ်စီကျွန်တော်တို့ကတော့တိုက်ပွဲဝေရောမှဖြစ်တယ်ဒီတစ်ချိန်တည်းမှာပဲကျွန်တော်တို့လည်းလက်နဲ့ကောင်းရှိဖို့ကဒါဖာတီမှုဟိုနိပညာရဖာတီမှုတွေလည်းအများကြီးကလေးတွေစူးစမ်းနေပါတယ်ကျွန်တော်တို့ပါဝေပေါ့လေဒီပကက ဟိုအဖွဲ့အစည်းဒီတမွေပြပနိုင်ငံတွေကလူထုတွေလောက်ဖြစ်နေပြီပဲလာကူပါမယ်လို့မျှော်လင့်ခဲ့တယ်တိုးတိုးဒီချိန်မှာတော့တိတ်ဟိုမျှော်လင့်မနေတော့ကိုအောက်ကိုကိုဟိုရှိတဲ့အားဒီဟိုပြတ်တိုက်မယ်
ဘာမအဲ့လိုခေါ်ရဲပေါ့နော်အမေရိကန်ပြည်ထောင်စုကနေပြီးတော့ဒီမြမအရေးကိုထောက်ပံ့ကူညီဖို့အထူးသဖြင့်ဒီလက်နက်ကတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေအတွက်ဆိုလို့ရှိရင်ဟိုလက်နက်နဲ့မပတ်သက်ပဲနဲ့ပေါ့နော်ဒီအုပ်ချုပ်ရေးဘိုင်းတို့တခြားဒီထောက်ပံ့ရေးဘိုင်းတွေမှာသူတို့ပံ့ပိုးကူညီဖို့ဆိုပြီးတသက်ဘတ်ဂျက်ငွေတွေချထားတာတွေလည်းရှိတဲ့ခါကြတော့အဲ့အမေရိကန်ဆိုဒီနိုင်ငံကနေချမှတ်ထားတဲ့ဘာမအဲ့ကြောင့်ပေါ့နော်ဆရာတို့လိုဒီကင်နီမှာရှိတဲ့ဒေါ်လာရေးဖွဲ့စည်းတွေနောက်ဆရာတို့ဖွဲ့စည်းတွေနဲ့ရောဒီအလိုအကူအညီတွေရမလားဘလို့အခြေအနေရှိတယ်ရှင
်အာကျွန်တော်တို့အေးဗောဒီဒီဥပဒေထွက်လာတော့ကလေတော်တော်လေးဝူတာခဲ့ပါတယ်အာအခုဟိုအဲ့ဒီဝူတာလုံးပဲတော်တော်လေးလိုက်ဟိုဆတ်စုတော့ဗောနော်ဟိုလိုက်လာလေးလိုက်ပါတယ်သို့တော့ခုနသူတို့ရဲ့ဟိုစီမီစီကရသူတို့ရဲ့ဥပဒေကြောင်းရလဲအမားတော့ဒီလက်နက်ကင်အဖွဲ့စည်းတွေကိုတိုင်းရပပိုးတဲ့အစီအစဉ်မျိုးတော့မရှိဘူးတချို့နီးပညာရနော်ဟိုရကျွန်တော်တို့ကတော့ရနိုင်ပါတယ်အာဒီဘောနောက်တစ်ခုကကျွန်တော်တို့ကိုဒီလူထုတွေကိုဒါတကောက်မှုကြည့်ပေးနိုင်တာကျွန်တော်တို့တာဝန်တာပြီအာကျွန်တော်တို့အနေထားရတစ်ဖက်မှာတိုက်ရတယ်တစ်ဖက်မှာလေလူထုရဲ့လူချုပ်မှုတစ်ဖက်မှာဟိုလူထုရဲ့စောင်းဝန်တွေကိုယ့်ရဲ့စောင်းဝန်တွေဒါတွေကတစ်ချိန်လုံးစဉ်းစားနေရတာပေါ့လေအဲ့ဒါတော့အာကျွန်တော်တို့နောက်ဆုံးဟိုဆင်းဟိုဆင်းနွေးပွဲတို့ကကျွန်တော်တို့လူထုပဲကောက်ကောက်မှုကြည့်ပေးပေါ့ရရှိပြရပဲတမိကောက်ကောက်ကြည့်ပေးဟိုပညာရေးစာမေးတာဒီကြည့်ပေးရတော့ကျွန်တော်တို့တော်တော်ဝတ်တာပါပြီဟိုအဲ့တော့စာနာရေးခံလေးဒါလှုပ်ချွေးဟိုအပါဝေးပေါ့ဒီမိုင်းရှိရှေဂရိယာတို့မိုင်းရှိတဲ့ပညာတို့စတဲ့ဖြစ်ပေါ့လေဟိုဥမာဂျီကာဒီစတဲ့ဖြစ်ပေါ့ဒါတွေကတော့ကျွန်တော်တို့ဟို list ဒီလောက်ဝင်မှာ UGC ကိုတော့ why ဥမာကစီကီထရီစီရိုစတဲ့ဖြစ်ပေါ်လေဒါ is ဝဲဝရောဆွေးနွေးကြပါလေဒီအာလီပီဂရီယာတို့မွေလေးခုနပြောတဲ့ဟိုဒီလီရာကကွယ်ဖို့လီဟိုကကွယ်ဖို့ကအာဒါကတော့အထက်လူကြီးလို့ပြောမှာပေါ့နော်ကျွန်တော်တနတ်ဆိုင်ရာဒီပြောပြောတော့မှဒီအယူဂျီရဲ့ကကွယ်ရေးဟိုဌာနတွေကတော့ပြောတော့ဆွေးနွေးနေကြပါလေ
နောက်တစ်ခါကျတော့ဒီကီနီနဲ့ကရားပေါ့လေအဲ့လိုအခေါ်ပေါ့ဆိုတော့ဆရာတို့ကသမိုင်းတစ်ထောက်လဲတောက်လျှောက်ရက်တီခဲ့တဲ့ပါတီဖွဲ့စည်းလဲဖြစ်တယ်ဆိုတော့ခါမှာအခုဆိုရင်အရင်ကဆိုတောက်လျှောက်တည်ထားတာဒါဆိုကရားပြည်နယ်ပေါ့အခုတော့ဒါကျမတို့သတင်းမီဒီယာတွေကိုလဲထုတ်ပြန်ထားရှိပါတယ်ကီနီပဲခေါ်ပေါ့ဆိုတဲ့အပိုင်းပေါ့နော်ဆိုတော့ဘာကြောင့်လဲရှင
်ဟိုကရားပြည်နယ်ဆိုတာ1950မှာပဲဟိုပြောင်းသွားတာအရင်အရင်ကတော့အာဂရီနီပြည်ဒီမျိုးသားဆက်တဖြစ်ပေါ့ဟိုအဲ့လိုမျိုးပဲတုံ့နှုံကြပါတယ်အဲ့တော့ဒီဂရီနီအမျိုးသားတို့ဂရီနီပီတို့ဆိုတော့ပီကတော့တိုက်ပီကိုပြောတော့ပေါ့နော်ဂရီနီအမျိုးသားဆိုတော့ကအဲ့ဒီအမျိုးသားအောက်မှာကရားတို့ကရားတို့ဟိုဒီဒီထဲမှာရှိတဲ့လူမျိုးစုတွေအားလုံးဟိုအပါဝင်ပြီးသားဖြစ်တယ်အဲ့ဒါကိုကျွန်တော်ဥမာလူမျိုးစုတွေပေါ့လေကရားဆိုရင်လူမျိုးစုတစ်ခုဖြစ်တယ်ကရားဆိုရင်လူမျိုးစုတစ်ခုဖြစ်တယ်ကရောဆိုတာလည်းလူမျိုးစုတစ်ခုဖြစ်တယ်အဲ့ဒီဟာပေါင်းမှအမျိုးသားဆိုတာဖြစ်လာတယ်ဟိုဒီပီနယ်ကလေဂရီနီပီဟိုကျွန်တော်တို့ဒါကတော့ကျွန်တော်တို့မမွေးခဲ့ဟုတ်လူလိုက်ပမာပြလူလိုက်မရခဲ့ကြတဲ့ရှီထမ်းပြီးသားအုံနှုံးဖြစ်ပါတယ
်ကရားပြလို့ဥနုအစိုးရလက်ထက်ပေါ့အရင်လွတ်လပ်ရေးခေတ်ကာလမှာဒီအဲ့တုန်းကရှိတဲ့အစိုးရနေကရားပြနေလို့ခေါ်ဝေါ်ဖို့သူတို့တတ်မှတ်တဲ့အပေါ်မှာဘာကြောင့်လို့သူတို့ကလည်းပြောင်းပြီးတတ်မှတ်လိုက်တာလဲရှင
်တချို့ကိုနိုင်ကျွန်တော်တို့ပြည်နယ်သူပြည်နယ်သားကိုနိုင်တဲ့ချုပ်ကလည်းကရားကိုပြောင်းကျင်တာအကြောင်းရှိပါတယ်ဒီဥနုလက်ထက်မှာဒီယူဘိုလီဖင်ဒရလို့ပြောရမလားဒီချီကမူရီရေးဆွဲတော့ဟိုဟာဂရီယီပီနေဆိုတာရှိတယ်နောက်မှဟိုဂီနီပီဆိုတာရှိတယ်တမက်တကင်နာပြောရင်ကျွန်တော်တို့ပမာပြအစိုက်အပိုင်းမဟုတ်ဘူးအဲ့ဒီခေတ်ကသို့တော့ပီနေဖွဲ့စည်းတဲ့အချိန်မှာဒီယီပီနေကဟိုမထူပေါင်းလိုက်ကြမယ်ဆိုတော့အာကီရဲ့အယူဆပေါ့လေကီကြီးကောင်းဆောင်တို့ချို့ရဲ့အယူဆတွေကအဲ့လိုမျိုးကြရရိုက်မှုဖြစ်တော့ကျွန်တော်တို့ပြည်နယ်မှာရှိတဲ့ဟိုပြည်နယ်ကောင်းဆောင်တွေတချို့ကလေဒါဆိုငါတို့မင်းတို့အဲ့လိုမျိုးပုံမှန်တရားအဲ့ဒီခေတ်တော့ကလေပလင်မာခေတ်တို့ကအခြေခံပုံမှန်တရား80လမ်းမသိဘူးအဲ့ဒီမှာကျွန်တော်တိကျတော့ မမမီတော့ဟိုပြန်လာရတော့ရပါတယ်အဲ့ဒီမှာပုံမှန်80 180ရာဒီ green ပြည်ဟာ DP ရဲ့အထုဒေသတစ်ခုဖြစ်တယ်လို့အတိလေးဖော်ပြထားတယ်အဲ့ဒီအပေါ်မှာခေါင်းဆောင် green ပြည်ခေါင်းဆောင်တွေကလည်းဒါဆိုမဖြစ်ဘူးငါတို့ကီနီဆိုတဲ့ဟာကိုမတုံတော့ဘူးပေါ့ကြရဆိုတာဖြစ်လာတယ
်ဆရာခုဒန်နီယယ်ကိုရိုင်းကအခုဒီတော်လိုင်းရေးဒီတောက်လျှောက်တက်တန်းပေါ့နော်ဟုတ်ဆိုရင်ဘလောက်လောက်နှစ်ပေါင်းဘလောက်လောက်ဖြတ်တန်းခဲ့ရလဲရှင်
အာကျွန်တော်က85ခရေအဲ့ဒီတော့ကတော့ကလေးလို့ပြောလို့ရသေးတယ်ဗောလေအဲ့ဒီအာ85ခရေကျွန်တော်ဒီတောင်လိုင်းထဲဝေလာတယ်အဲ့ဒီတော့ကတော့ဒီတောင်လိုင်းကဘာရဲ့လို့မသိသေးဘူးတိုးတော့ဒီတောင်လိုင်းထဲရောက်လာမှဟိုဒီသမိုင်းဒီကတော့တည်ရတယ်ကျွန်တော်တို့ဒီပြည်တွင်းမှာတော့ကျွန်တော်တို့ green ရဲ့သမိုင်းဖြစ်မှာမတည်ရဘူးလေ
ဆိုတော့ဒီတစ်ချိန်ຫນွေອູ້ຕໍ່ຫຼັ້ນຍີກະນະປະຕັດປິວ່າສຍາຍຫຍ່ອນລິ້ນຈັບບໍນົາດောက်ຊောက်ຕະຄາຖັດປິວ່າສະຕັດອານາປ່ຽນເຕັ່ນໄນນາດີຈິງຫນွေອູ້ຕໍ່ຫຼັ້ນຍີແຍອາຕາແຈອານາແຈດີມາສຍາຍຫຍ່ອນລິ້ນຈັບກະບາແລ້ວຊິ
ຈົນເຮົາດີຕໍ່ຫຼັ້ນຍີດີຈິງຫັ້ນເນາະຫນ້າສົ່ວແພ່ພິແມ່ໂຫເອລູມືເວຄາຢູ່ຖ້າແດ່ໂຫຫມ່ອນລິ້ນຫມ່ອນລິ້ນຖ້າແດ່ດີລູເວປີ້ແມ່ເຊດີຕະປ່ວຍຫນ້າສົ່ວປ່ວຍເບບໍ່ໂຫດີສິດອະນາຊິຍາແລ້ວຊິເຊມຊິຍາເດໂຫສໍຈົນເຮົາກະເຮົາຢູ່ဘာပြည့်လဲဆိုရင်ကျွန်တော်တို့တိုင်းသားအားလုံးအပါဝေပေါ့လေပမာဟိုလူမျိုးစုတွေကိုတိုက်ကလည်းနဲ့ကိုင်းမြန်မာတော်လာနေပြီဒါကဟိုပေါ့လေအရင်တော့ကျွန်တော်ပြောသလိုကျွန်တော်တို့တိုင်းသားတွေလက်နဲ့ဘာကြောင့်ကိုင်းလဲဆိုတော့လူသားရမသိဘူးကျွန်တော်တို့အမျိုးကိုတိုက်ပြည်လေမသိကြဘူးဟိုအထူးသဖြင့်ဟိုဝါဒဖြတ်ချီရလေကောင်းတယ်ပေါ့လေသူစသဖြင့်ပေါ့ဝါဒဖြတ်ချီရှိနေတော့သူတို့စိတ်ထဲမှာလက်နဲ့ကင်တဲ့လူတိုင်းကဖြစ်သမားတောင်ချန်သူလိုပဲမြင်ကြတယ်ဒါကဟိုတခြားဟိုတိုင်းဒေသကြီးမှာမပြောဘူးဗောနော်ကျွန်တော်လေကော်ကလူဒီမော့ဆိုကလူရွာကလူကလေဒီတိုင်းပဲမြင်တယ်သို့တော့ကျွန်တော်တို့ဒီနေ့ဒီနောက်ဆုံးအနာတိုင်းမှုမှာကအာလူထုရဲ့85 80ရာခိုင်နှုန်းကဒီအနာရှိကိုတော်လာနေကြတာဖြစ်တယ်ဆက်ကြည့်ကြတာဖြစ်တယ်ဆိုတော့ဒါကအာသာချက်တွေဗောနော်အာနောက်မှဒီပီကေတဲ့ကျွန်တော်တို့ခေတောင်လိုင်းဟိုကလာနောက်မှာဒီရှိရှိအရေးခေနောက်မှာဒီနောက်ဆုံးအရေးခေကလူမြင့်တရားလေးမတူကြဘူးလူထုတရားလေးအာနားလေကိုပြီဆိုတော့ကျွန်တော်တို့ဟိုဒီပွဲကအောင်မအောင်ကုန်အောင်ရမယ်ဆိုတာယုံကြည်ပြီးသားပါရှိရှိအရေးခေတော့ကကျွန်တော်9နှစ်လောက်ရေပေါ်လောက်လာခဲ့ပြီအာအဲ့ဒီចောင်းသားနေထွက်လာတော့ကျွန်တော်တော်အားရှိတယ်ဗောလေအားရှိတယ်တော့ဟိုတော်လေးတက်ကြွတယ်ဗောအဲ့ဒီတော့လေညည်သေးတော့နှစ်တက်20လောက်ပဲရှိသေးတယ်ဆိုတော့ဟိုတော်တော်လေးဝူတာခဲ့တယ်သို့တော့ခုနနောက်ကွယ်ကနေပပူမှုကမလိုက်လာဘူးလူထုရဲ့ထောက်ခံမှုလူထုရဲ့ပပူမှုကမလိုက်လာတော့ကျွန်တော်တို့စမ်တပ်ပြီးမတာပဲတဲ့လူတွေပဲပြတ်ကျခဲ့တယ်ဟိုအဲ့တော့ဒီနေ့ကစတာတတမတတအားလုံးမိဘပြည်သူတော်တော်ဟိုတိတိယယောက်ပပူတာဖြစ်တယ်ပဝင်နေတာဖြစ်တော့ဟိုအားလေးရှိတယ်နော်မပွဲလေးပြရမယ်ဒီချိန်မှာမိကီပါမိကရပါမိပမာပါလို့လည်းမပြောကြတော့ဘူးအလုံးတယောက်နဲ့တယောက်နားလေတော့တိုက်ပွဲဝင်နေကြတာဖြစ်ပါတယ်ဒီရှစ်ဆက်မှာလေဒီလိုပဲဟိုဒီလူမျိုးစုအလုံးပေါ့လေပမာပြည်သူတရက်လောက်ကအပြလာနားလေမှုနဲ့စူးစိမှုကိုဒီဆောက်ဒီထက်ကောင်းတဲ့ဒီဆောက်မှုရှိတော့မအောင်ပဲမရှိဘူးပေါ့လေမြများပြဖို့လေလိုတယ်လို့အဲ့ဒါမှကျွန်တော်လည်းနားရမယ်
ကျေးဇူးပါဟုတ်ကဲ့အခုလိုအချိန်ပေးပြီးတော့ကျမတို့မေးတဲ့မေးခွန်းတွေကိုဖြေကြားပေးတဲ့အတွက်ဆရာခူးတန်ဒီယိုကိုကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့အများကျေးဇူးတင်ပါတယ
်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါရွှေလီမြို့နိုင်ငံတော်လုံခြုံရေးကော်မတီကတောင်မျိုးသားတွမြောက်ရေးတက်ပြီးတော့ TNLAC ကိုတိုက်ပွဲတွေချက်ချင်းရပ်ဖို့မရက်ရင်ဆုံးမအရေးယူမယ်လို့ချင်းချောက်တဲ့စာတစောင်းကိုပြီးခဲ့တဲ့ဩဂုတ်လ29ရက်နေ့ရက်စွဲနဲ့ပြေပုတ်ခဲ့တာကိုတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးမီဒီယာတွေကဘလို့မှတ်ချက်ပေးရေးသားကြတယ်လဲဆိုတော့ဆောင်းမရှင်ပြည်သွင်းနိုင်ကအခုလိုတင်ပြထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနီမြမပြည်တွင်းရေးမှာတဖြည်းဖြည်းပို၍ဩဇာပီးဆွတ်ဖက်လာနေသောတရုတ်နိုင်ငံအကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပ ြည်သွေးနိုင်ပါတမ်းမြို့သားလွမြောက်ရေးတက်မတော် TNL ထံကိုရွှေလီမြို့နိုင်ငံတော်လုံခြုံရေးကော်မတီကဩဂုတ်လ29ရက်နေ့ရက်စွဲနဲ့စာတစောင်ပေးပို့ခဲ့ပါတယ်အဲ့ဒီစာမှာ TNL အနေနဲ့တိုက်ပွဲများကိုချက်ချင်းရပ်တန့်ဖို့ရေးသားထားပြီးအကယ်၍မရပ်တန့်ပါကတရုတ်ဘက်ကကြောက်ရွံ့ကြိုးနွံနှင့်ဆုံးမရေးနီလန်းများကိုပုံမလုံဆောင်မယ်လို့ဖော်ပြထားတာတွေ့ရပါတယ်ဒီစာကိုချင်းကြောက်စာအဖြစ်တော်လိုင်းအင်အားစုတွေနဲ့မြန်မာပြည်သူတွေကရှုမြင်ကြပါတယ်အခြားနိုင်ငံတနိုင်ငံရဲ့ပြည်တွင်းရေးကိုဝင်မဆွတ်ပါဘူးလို့တွင်တွင်ပြောနေတဲ့တရုတ်အစိုးရအနေနဲ့မြန်မာပြည်တွင်းရေးကိုဗျောင်ကြက်ကြက်ဝင်ရောက်ဆွတ်ဖက်လိုက်တာပဲလို့တုံ့ပြန်ဝေဖန်သံတွေထွက်ပေါ်လာတာတွေ့ရပါတယ်အမျိုးသားညီညွတ်ရေးအတိုင်းအမြင်ခံကောင်စီ NUCC ကရွှေလီမြို့နိုင်ငံတော်လုံခြုံရေးကော်မတီက TNLA ထံပေးပို့တဲ့စာအပေါ်သဘောထားကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာတွေ့ရပါတယ်။တန်အမျိုးသားတို့ရဲ့တမတော်အပေါ်နဲ့မိမိတို့ပြည်သူများရဲ့တော်လှန်ရေးအပေါ်ယခုကဲ့သို့ရိုင်းပြစွာချိန်ကျောက်စော်ကားမှုကိုပြင်းထန်စွာရှုတ်ချကြောင်းနဲ့တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကလူမျိုးစုံပြည်သူများမြန်မာစစ်တပ်ရဲ့မတရားအနိုင်ကျင့်ခံနေရမှုကိုစာနာနားလည်ပြီးကူညီပံ့ပိုးခြင်းအပြင်ဆွေမျိုးပေါက်ဖို့ချစ်ခင်ရင်းနှီးမှုကိုပုံမခိုင်မြဲစေရန်ကြိုးစားသင့်ကြောင်း NUCC ကြေညာချက်မှာဖော်ပြထားပါတယ်အလားတူပါပဲအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဦးရီမွန်ကလည်းအမျိုးသားညီညွတ်ရေးအစိုးရအနေနဲ့တရုတ်ပြည်ဆိုင်ရာမူဝါဒကိုလူသိရှင်ကြားထုတ်ပြန်ထားပြီးဖြစ်တယ်မြေပြင်က PDF ရဲဘော်တွေဟာ NUG ရဲ့လမ်းညွှန်ချက်အရာတရုတ်စီမံကိန်းတွေအပါအဝင်နိုင်ငံတကာယင်းနှီးမြှုပ်နှံမှုတွေအားလုံးကိုအပွန်းအပဲ့မရှိအောင်ထိမ့်သိမ်းစောင့်ရှောက်ပေးနေကြတယ်။ဒါကြောင့်တရုတ်နိုင်ငံအနေနဲ့မြန်မာအရေးနဲ့ပတ်သက်ရင်လက်တွေ့ကြကြချင်းကဆောင်ရွက်လိမ့်မယ်လို့မျှော်လင့်ပါတယ်လို့အေယာဘရီသတင်းဌာနကပြောကြားခဲ့ပါတယ်။ဒါအပြင်မြန်မာပြည်သူတွေဟာရန်ကုန်တရုတ်တန်ယုံလူမှုကွန်ရက်စာမျက်နှာမှာသဘောထားမှတ်ချက်ပေါင်း 6,400 ကျော်ဝင်ရောက်ရေးသားခဲ့ကြပြီးတရုတ်အနေနဲ့မြမပြည်တွင်ရေဝင်ရောက်မဆွတ်ဖက်ဖို့ပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ကြကြောင်းအေယာဝတီသတင်းဌာနကစက်တင်ဘာလ2ရက်နေ့မှာဖော်ပြခဲ့ပါတယ်။ရွှေလီမြို့နိုင်ငံတော်လုံခြုံရေးကော်မတီရဲ့စာနဲ့ပတ်သက်ပြီးဘေကျင်းမှာပြုလုပ်တဲ့တရုတ်နိုင်ငံသားကြီးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာနိုင်ငံသားကြီးဌာနပြောခွင့်ရသူကတရုတ်အနေနဲ့မြမနိုင်ငံတွေကအခြေအနေတွေနဲ့မြောက်ပိုင်းကတိုက်ပွဲတွေကိုအထူးကိပြုစောင့်ကြည့်နေပြီးမြန်မာရဲ့အကြီးမားဆုံးအိမ်နီးချင်းနိုင်ငံအနေနဲ့မြန်မာတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးအတွက်အမဲစိတ်ရင်းအမှန်နဲ့တက်တက်ကြွကြွကူညီနေပါတယ်လို့သာပြောကြားသွားခဲ့ပြီး TNLA ထံရေးသားတဲ့စာကိုဟုတ်တယ်လို့လည်းဝန်မခံခဲ့တယ်လို့မဟုတ်ဘူးလို့လည်းမငင်းပယ်ခဲ့တာကိုတွေ့ရပါတယ်တရုတ်ရဲ့ယူဆချက်ကမြန်မာစစ်တပ်ပြိုကွဲသွားရင်နိုင်ငံဟာတစသည်ဖြစ်သွားပြီးထိမ့်မနိုင်သိမ့်မရအခြေအနေမျိုးဖြစ်သွားနိုင်တယ်အဲ့ဒီလိုဖြစ်သွားရင်တရုတ်အကျိုးစီးပွားတွေထိခိုက်ဆုံးကျုံမယ်ဒါကြောင့်2008ဖွဲ့စည်းပုံပေါင်းအတွင်းကနေဖြည့်ရှင်းကြရွေးကောက်ပွဲအသစ်လုပ်ဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းစဉ်ကိုပြန်လည်အကောင်အထည်ဖော်ပြောရရင်2010ရွေးကောက်ပွဲလမ်းစဉ်ဟောင်းတိုင်းပြန်သွားစီကျင်တာလို့လေလာဆောင်ကြည့်သူတွေကဆိုကြပါတယ်။တစ်ဖက်မှာလည်း NUG ဟာအမေရိကန်နဲ့အနောက်အုပ်စုရဲ့အင်အားစုလို့တရုတ်ကယူဆထားပြီးခက်လန်းလန်းကတရီထားဆက်ဆံနေတာကိုတွေ့ကြရမှာဖြစ်ပါတယ်။စတီမ်ဆွန်စင်တာကလည်းဩဂုတ်လ26ရက်နေ့မှာတန့်အောင်ပိုင်ရေးသားတဲ့တရုတ်အနေနဲ့သူ့ရဲ့ဩဇာရှိန်ဝါကိုဘယ်လိုဆက်ထိန်းထားမလဲဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။အဲ့ဒီဆောင်းပါးမှာမြန်မာစစ်ကောင်စီအာဏာချုပ်ကိုင်မှုဆုံးကျုံးလာချိန်မှာတရုတ်ဟာပြည်တွင်းစစ်မှာပါဝင်နေတဲ့အင်အားစုတွေအလုံးအပေါ်အမြင့်အားဆုံးဩဇာလွှမ်းမိုးနိုင်မှုစ조사နေတယ်။တရုတ်ဟာအစိုးရအခြေပြုဒီပလိုမစီကိုကျင့်သုံးတာဖြစ်တဲ့အတွက်စစ်ကောင်စီကိုတရားဝင်ဆက်ဆံနေတာဖြစ်တယ်မြန်မာနိုင်ငံတွင်းမှာပြည်တွင်းစစ်အရှိန်မြင့်လာတာနဲ့အမျှတရုတ်ရဲ့ဩဇာပုံမှုကြီးမားလာနေတယ်ဒါပေမဲ့အားလုံးပေါ်တရုတ်ဩဇာအပြည့်အဝတက်ရောက်နေတာမျိုးတော့လည်းမဟုတ်ပြန်ဘူးတရုတ်ဟာသူ့အကျိုးစီးပွားရှိတဲ့နယ်မြေကိုထိန်းချုပ်နိုင်သူနဲ့ဆက်ပြီးအလုံးလုံးမှာဖြစ်တယ်လို့ဆောင်းပါးမှာရေးသားထားပါတယ်နိုင်ငံရေးသူတွေစီတူကတော့တရုတ်ရဲ့ရည်တည်ချက်နဲ့ချင်းကပ်ပုံတွေဟာပဂတိအခြေအနေတွေနဲ့မကိုက်ညီဘူးစစ်တပ်ပြုတ်ကွဲရင်တမ်းပြည်ပြုတ်ကွဲမယ်လို့တရုတ်ကယူဆနေတယ်အမှန်ကတော့စစ်တပ်လုံရတွေကြောင့်တမ်းပြည်ပြုတ်ကွဲမယ်အခြေဆိုင်နေတာပါပြီးတော့တရုတ်စီမံကိန်းတွေနဲ့တရုတ်အကျိုးစီးပွားအများစုဟာတော်လိုင်းအင်အားစုတွေထိန်းချုပ်မှုအောက်ရောက်နေပါပြီဒါကြောင့် လက်တွေ့မှာတရုတ်အကျိုးစီးပွားကိုဘယ်သူကအကာအကွယ်ပေးနိုင်တယ်လဲဆိုတာတရုတ်အနေနဲ့သဘောပေါက်ဖို့လိုအပ်ပါတယ်ပြီးတော့လက်ရှိအခြေအနေမှာရွေးကောက်ပွဲဘယ်လိုလုပ်မလဲဖြစ်နိုင်စရာမရှိပါဘူးရွေးကောက်ပွဲနည်းနဲ့နိုင်ငံရေးထွက်ပေါက်ရှာဖို့ဆိုတာစိတ်ကူးရင်ဆန်လွန်ပါတယ်လို့မှတ်ချက်ပေးပါတယ်အေယာဒီသတင်းဌာနရဲ့မြန်မာတွင်လှေနံနှစ်ဖက်နင်းနေသည့်တရုတ်အကုံဆုံးကျုံးနိုင်ခြင်းရှိသလားဆိုတဲ့ဆောင်းပါးမှာတရုတ်ဂျာဝင်စည်းစပ်မှုကိုအယံတန်တရားရှိတယ်။ဘေကျင်းကရွေးကောက်ပွဲတစ်ခုကိုစစ်ကောင်စီအတွက်ဖြတ်လန်းအဖြစ်တွန်းအားပေးနေသေးတယ်။ဒါပေမဲ့ဒါဟာအယံယူအပ်တဲ့မူဝါဒပါပဲလို့ကောက်ချက်ချထားတာတွေ့ရပါတယ်။တရုတ်ဟာကမ္ဘာအင်အားကြီးနိုင်ငံဖြစ်တယ်လို့ဒေသတွင်းမှာလည်းစီးပွားရေးနိုင်ငံရေးဩစာကြီးမားပါတယ်။ဒေသတွင်းမှာဩစာကြီးမားတယ်လို့လွှမ်းမိုးချုပ်ကန်နိုင်ဖို့လဲကြိုးပမ်းနေတာကိုတွေ့ကြရမှာပါ။အထူးသဖြင့်တောင်တရုတ်ပင်လယ်ရင်းကဖြစ်ရက်တွေကိုကြည့်ရင်သိနိုင်ပါတယ်ဖိလစ်ပိုင်သင်္ဘောတွေကိုတရုတ်သင်္ဘောတွေကဝင်တိုက်တာဂျပန်ရေပိုင်နယ်ထဲကိုတရုတ်စစ်သင်္ဘောတွေဝင်ရောက်လို့ဂျပန်ကကန့်ကွက်တာတွေကိုသတင်းတွေမှာတွေ့နေရပါတယ်ဒါကြောင့်လဲစောင့်ကြည့်လေ့လာသူတွေကတော်လိုင်းရင်အင်အားစုတွေအနေနဲ့တရုတ်နဲ့ဆက်ဆံရေးကောင်းအောင်ထူထောင်နိုင်ဖို့အရေးကြီးတယ်လို့တရုတ်ဩစာကလုံလုံဖြစ်မသွားရေးကိုလည်းသတိထားရမယ်တော်လိုင်းရင်အင်အားစုတွေအထူးသဖြင့် NUG အနေနဲ့စစ်ကောင်စီဟာနိုင်ငံကိုထိန်းချုပ်နိုင်စွာမရှိတော့ဘူးစစ်ကောင်စီဟာကြရှုံးနေပြီစစ်ကောင်စီအလွန်ကာလမှာဘယ်လိုရှေ့ဆက်သွားကြမယ်ဆိုတဲ့ရှင်းလင်းတဲ့ narrative ကိုတရုတ်ပါဝင်နိုင်ငံတကာအသိုင်းအဝိုင်းကိုနားလည်လက်ခံလာအောင်အာယုံစိုက်ကြိုးပမ်းသင့်တယ်လို့ဆိုကြပါတယ်ခင်ဗျာ
အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများတင်ပြပါမယ်မြို့နယ်တရားကျော်ကလူ1000ဝန်းကျင်ကို ISP မြန်မာကမိ мян ခဲ့ရမှာစစ်မှုမထမ်းရဖို့လက်ဖေးခဲ့ရကြောင်းပြောခဲ့တဲ့သူ183ဦးရှိခဲ့ပါတယ်စစ်မှုတော်ဥပဒေရဲ့အကျိုးဆက်လေးလာမှုအပိုင်းတစ်ကိုကြားကြရမှာပ
စစ်ကောင်စီရဲ့ပြည်သူ့စစ်မှုထမ်းဥပဒေအသက်ဝင်ပြီးနောက်ပိုင်းပြည်သူတွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့လူမှုစီးပွားအခြေအနေကို ISP မြန်မာရဲ့ Research Network အစီအစဉ်ကနေသုတေသနပြုစစ်တမ်းကောက်ယူလေ့လာခဲ့ပါတယ်စစ်တမ်းတွေ့ရှိချက်တွေကိုအပိုင်း၅ပိုင်းခွဲပြီးဖော်ပြသွားဖို့ရှိပါတယ်ဒီတစ်ပတ်အပိုင်း၁အနေနဲ့ပြည်သူ့စစ်မှုထမ်းဥပဒေရဲ့နောက်ဆက်တွဲကိရက်တွေကိုတင်ပြပါမယ်နိုင်ငံအနှံ့မြို့နယ်130ကဖြေဆိုသူ1000ဦးမှာအများစုဖြစ်တဲ့60ရာခိုင်နှုန်းဟာစစ်မှုထမ်းဥပဒေရဲ့တည်ရောက်မှုတွေကိုကြုံတွေ့ခဲ့ကြရပါတယ်မိသားစုနဲ့ဆွေမျိုးထဲမှာစစ်ထဲဝင်ရောက်ရသူအနည်းဆုံး2ဦးနဲ့အထက်ရှိတယ်လို့64ဦးကဖြေဆိုပါတယ်မိသားစုဝင်ငွေရော့ကျသွားတယ်လို့ဖြေဆိုတဲ့သူက258ဦးအထိရှိခဲ့ပါတယ်202ဦးကတော့တခြားမြို့နယ်တွေစီကိုတင်းရှောင်ကြရတယ်လို့ဖြေပါတယ်စစ်မှုမထမ်းရစေဖို့ငွေကြေးနဲ့လက်ပေးရတယ်လို့ဖြေတဲ့သူက183ဦးရှိပါတယ်စစ်ကောင်စီရဲ့တက္ကသိုလ်နဲ့ကျောင်းတွေကိုပြန်တက်ကြရသူတွေရှိတယ်လို့ဖြေသူက152ဦးဖြစ်ပါတယ်ဘာတက်ရောက်မှုမှမခံစားရဘူးလို့ဖြေသူကလူတစ်ထောင်မှာ414ဦးပဲရှိတာဖြစ်လို့60ရာခိုင်နှုန်းအပေါ်တက်ရောက်မှုရှိတယ်လို့မှတ်ယူနိုင်ပါတယ်စစ်မှုထမ်းဥပဒေကြောင့်တရားဝင်ရောတရားမဝင်နည်းတွေနဲ့ပါနိုင်ငံရက်ချားကိုတင်းချောင်ရသူတွေလည်းရှိနေပါတယ် ISP မြန်မာကမေးမြန်းခဲ့တဲ့လူတစ်ထောင်ထဲမှာ109ဦးကနိုင်ငံရက်ချားကိုတရားဝင်ပြောင်းရွှေ့နေထိုင်ရတာတွေရှိခဲ့တယ်လို့ဖြေပါတယ်။သူတို့တွေတဲက82ရာခိုင်နှုန်းဟာအလုတ်လုတ်ဖို့ဒါမှမဟုတ်အလုတ်ရှာဖို့နိုင်ငံခြားကိုသွားကြတာပါ။နောက်ချက်109ဦးကလည်းတခြားနိုင်ငံတွေစီနေဆက်ဒေသတွေကတဆင့်တရားမဝင်တင်းရှောင်ရတယ်လို့ဖြေခဲ့ပါတယ်။ဒီလိုသွားရမှာလဲစုဆောင်းထားတဲ့ငွေနဲ့သွားကြတာကအများဆုံးဖြစ်ပြီးသူများစီကနေချင်းငါသွားသူကဒုတိယအများဆုံးဖြစ်ပါတယ်အလုတ်လက်မဲ့ဖြစ်တာနဲ့အလုတ်ထွက်ခဲ့ရတာတွေရှိတယ်လို့ဖြေတဲ့သူက 136 ဦးရှိခဲ့ပါတယ်ဒီမှာတွေ့ရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ခုတော့လူလူမြင်တွေကိုနားထောင်ကြအောင်ပါမြန်မာပြည်မှာပေးစာတွေကိုမအေးတန်တကျော်ကတင်ပြပြန်ကြားပေးထားပါတယ
်ဒီနေ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တို့လေးနဲ့စာချင်ပါတယ်။အေးအေးဆိုတဲ့သောရရှင်ကVOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးခက်ခက်ခဲခဲနဲ့သတင်းတူသတင်းမှန်တွေကိုတင်ဆက်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်လို့ပြောလာပါတယ်။ Cherry ဆိုတဲ့သရရှင်ကတော့ VOA အဖွဲ့သားတွေအားလုံးမင်္ဂလာရှိတဲ့ညချမ်းလေးဖြစ်ပါစေနော်တဲ့မြမပြည်ကြီးအမြန်ဆုံးအေးချမ်းငြိမ်းချမ်းရေးတွေရကြပါစေလို့ပြောလာပါတယ်။ဟုတ်ကဲ့ရှင် VOA ကလည်းမြမပြည်သူပြည်သားတွေအတွက်ဘေးအန္တရာယ်ကင်းရှင်းတဲ့ညချမ်းဖြစ်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်။VOA အစီအစဉ်နဲ့ပတ်သက်ပြီးတော့မေးလာတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးဖော်ပြပေးပါမယ်
။ကျွန်တော်ကအင်္ဂလိပ်စာလေ့လာနေသူတယောက်ပါ။ဆရာကကျွန်တော်ကို VOA ကလွှင့်တဲ့ English program တွေနားထောင်သင့်တယ်ပြောလို့ line ပေါ်မှာ radio frequency တွေရှာကြည့်တာမတွေ့လို့ VOA Burmese ကိုမေးလိုက်တာပါခင်ဗျ။ပြန်လည်ဖြေကြားပေးတာကျေးဇူးတင်ပါတယ်။ frequency မေးတာကလေကျွန်တော်တို့အရက်ကဘယ်တော့ line ပြတ်မယ်မသိလို့ line ပြတ်ခဲရင်လည်းဆက်ပြီးလေ့လာနိုင်အောင်သိကျင်လို့ပါဗျ
။ဟုတ်ကဲ့ပါ။ဒီတော့ရှင်ပထမရေးလာတဲ့စာမှာအင်္ဂလိပ်အစီအစဉ်တွေနားထောင်ခြင်းနဲ့ဆိုလို့ကျမတို့ဒီအင်တာနက်စာမျက်နှာမှာအင်္ဂလိပ်အစီအစဉ်တွေနားဆင်လို့ရတဲ့နေရာတွေကိုဖော်ပြပေးလိုက်ပါရနော်။ဒါမဲ့လေသူက line ပြတ်သွားတဲ့အခါမှာအင်တာနက် line မကောင်းတာကိုပြောရဲထင်ပါတယ်။အင်တာနက် line ပြတ်သွားတဲ့အခါမှာ radio frequency နဲ့ line တို့မီတာ radio လေးနဲ့နားထောင်ခြင်းမယ်လို့ရေးလာတာပါ။ဟုတ်ကဲ့ဒီတော့ရှင်ရဲ့မေးခွန်းနေနှစ်ခုပထမတစ်ခုဖြေရမယ်ဆိုရင်တော့အင်္ဂလိပ် program တွေကိုကျမတို့ VOE ကထုတ်လွှင့်ပေးတဲ့အင်္ဂလိပ်စာသင်ခန်းစာတွေနားထောင်ခြင်းနဲ့ဆိုလို့ကျမတို့ Facebook နဲ့ VOE Internet စာမျက်နှာမှာကြည့်ရှုနိုင်ပါရဲ့เนาะကျမတို့ VOE စာမျက်နှာမှာဆိုရင်ဘယ်ဘက်မှာကျမတို့ဒီ drop down menu လေးကြာလာတဲ့အခါ American အင်္ဂလိပ်စာလေ့လာဖို့အတွက်စာမျက်နှာလုတ်ပေးထားပါတယ်အဲ့မှာ American 3 EDN အသုံးနှုန်းနေပြီးတော့ရုပ်ရှင်တွေကအင်္ဂလိပ်စာနောက်ပြီး English in a minute နောက်ပြီးမက်ကျင်းမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုနိုင်ပါတယ် Facebook မှာကြည့်ရတာလွယ်တယ်ဆိုရင်လည်း Facebook view ရဲ့စာမျက်နှာမှာအပတ်စဉ်နေ့စဉ်အစီအစဉ်သစ်တွေကိုတင်ပေးနေပါရယ်နော်ဒီတော့ရှင်က internet line မမီးတဲ့နေရာကနေပြောနားထောင်ခြင်းနဲ့ဆိုလို့ radio နဲ့နားထောင်ခြင်းနဲ့လို့သူ့လိုမျိုးပြောလာတဲ့သူတွေဟုတ်ကဲ့ကျွန်မစိတ်မကောင်းပါဘူးလို့ပဲအရင်ပြောချင်ပါတယ်ကျွန်မတို့ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကလေအခု radio ကနေမလွှင့်တော့ပါဘူးရှင်ဟိုအရင်၄-၅နှစ်မတိုင်ခင်ကတော့ American EDN သင်ခန်းစာကို radio ကနေထုတ်လွှင့်ပေးပါတယ်အခုတော့သင်ခန်းစာအသစ်တွေကရုပ်တံနဲ့ရိုက်ထားတာဖြစ်တဲ့အတွက်ကြောင့်မလို့ရုပ်တံနဲ့ပဲထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ဒါနဲ့ဒီစက်တင်ဘာလအစကစပြီးတော့ဒီမြန်မာနိုင်ငံမှာလျှက်10မီတာကြီးတွုံးမြင့်ပြီးတော့ကောက်ခံတော့မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေတော်တော်လေးကိုစာရေးရေးလာကြပါတယ်ဥမာဆိုရင်ဥမာတစ်ခုလေးပဲပြောပြပါမယ်နော်သောရရှင်ဝင်းစော်သူကကိုယ့်ရက်ွက်ရဲ့ transformer အဝင်တကြိုးပြည့်စင်းရင်နဲ့တက်ဆိုင်ရာရက်ွက်ကြေးရွာတွေကကိုတူကိုရပြင်ရတာပါထောင်များမီတာကတိုးကောက်တယ်ဆိုတော့ဘယ်မှာတာဝန်ယူမှုတာဝန်ခံမှုရှိလို့ပါလဲတဲ့မေးလာပါတယ်ဒီလိုရေးလာတဲ့သောရရှင်ရဲ့စာတွေထဲမှာအခုလိုမျိုးကိုဝိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေနောက်ပြီးနေ့စဉ်ကျင့်လေရဘဝမှာကြုံတွေ့နေရတဲ့လူမှုကိစ္စအဝဝနဲ့ပတ်သက်ပြီးတော့ ကိုဝိုင်းထင်မြင်ယူဆချက်တွေကိုရေးလာကြတဲ့ဒေါရရှင်ရဲ့စာတွေကိုပတ်စင်လက်ခံရရှိပါတယ်။ဒီထက်ကစာတွေကိုကျွန်မဒီအချိန်ရလောက်ရွေးရွေးပြီးဖော်ပြပေးသွားပါရနော်။ဒီတစ်ပတ်တော့ဒေါရရှင်တယောက်မခံစားနိုင်တော့လို့ပါတဲ့ဝေဟင်ကနေပြီးတိုက်ခိုက်နေတဲ့ဖြစ်ရက်တွေကိုဆိုပြီးတော့ဒီဒေါရရှင်ရေးလာတာဖြစ်ပါတယ်။စစ်ကောင်စီကဝေဟင်ကနေပြီးတော့တိုက်ခိုက်မှုကြောင့်အရက်သားတွေအများပြားသေဆုံးခဲ့ရတဲ့သတင်းတွေသောရရှင်တွေအားလုံးသိပြီးကြပြီဖြစ်မဲ့ထင်ပါတယ်ရှင်။ဒီလိုမျိုးကလေးငယ်တွေအပေါင်းဝင်အရက်သားတွေတိုက်ခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တယောက်ရဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးသွားချင်ပါတယ်
။မြန်မာနိုင်ငံမှာတိုင်းသားတော်လိုင်းတပ်ဖွဲ့တွေနဲ့ NUG PDF တွေကစစ်တပ်ကင်းစင်အောင်လှုပ်ထားတဲ့မျိုးတွေကိုရောစစ်ဆောင်စခန်းတွေရောဒီလိုစစ်အာဏာရှင်မစိုးပွန်းနိုင်တော့တဲ့နေရာအများစုမှာရှိနေတဲ့တာမန်ရသားပြည်သူတွေကိုလေရင်နဲ့ဘုံကျဲတာတွေကိုတိတ်မလုံနိုင်အောင်ပြီးတော့အပြစ်မဲ့ပြည်သူတွေအစုလိုက်ပြုံလိုက်မတက်ခံရအောင်ကာကွယ်ဖို့အမေရိကန်ကလက်လက်တွေတောင်းကျင်ပါတယ်ခင်ဗျာ။နေတောင်းရကာကွယ်နိုင်တဲ့ Early Warning System ချိုးတင်သတိပေးစနစ်လေရင်ပစ်နိုင်တဲ့ FN6 လိုမြေပြင်ကဝင်ဟင်ပစ်ဒုံးကြီးပြီးတော့ရုရှားစူပါတိုက်လေရင် SU-30 လောက်ပါပစ်နိုင်တဲ့ပယ်ထိန်တဲ့ဒုံးကြီး Guided Missile 10 လက်လောက်ပါပံ့ပိုးပေးဖို့အမေရိကန်ကိုပြောပေးပါတော်လိုင်းရေးပြီးရင်အတိုးပါပေါင်းပြီးပြန်ဆက်ပမယ်လို့လည်းပြောပေးပါဗျာမခံစားနိုင်တော့လို့ပါဗျာ
မြန်မာနိုင်ငံကတော်လိုင်းရေးတွေလိုအပ်ချက်ကိုတောင်းဆိုချင်ပါတယ်ဆိုပြီးမခံစားနိုင်တော့လို့ပါတဲ့အခုလိုမျိုးဝေဟင်ကနေပြီးတော့တိုက်ခိုက်နေတဲ့ဖြစ်ရက်တွေကိုဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်ဒီလိုမျိုးမြန်မာနိုင်ငံမှာအရက်သားပြည်သူတွေဒီဝေဟင်ကနေတိုက်ခိုက်မှုတွေနောက်ပြီးတော့ပြည်ပြင်းကနေလက်နက်ကြီးနဲ့တိုက်ခိုက်မှုတွေနဲ့ကြုံနေရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သရရှင်တရားကိုသူစဉ်းစားမိလို့ပါဆိုတော့သူသိချင်တာလေးကိုမေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ်ရှင
်အခုလက်ရှိမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့လုပ်ရက်တွေဟာလူမျိုးလုံးတက်ဖြတ်မှုအဖြစ်သတ်မှတ်နိုင်မလားဆိုတာစဉ်းစားမိပါတယ်လူမျိုးစုတစ်ခုကိုတက်ဖြတ်တာဗမာဆိုတဲ့လူမျိုးစုတစ်ခုတည်းကိုဥတီတက်ဖြတ်တာမဟုတ်သလိုတိုင်းရင်းသားလူမျိုးစုတစ်ခုခုကိုရည်ရွယ်တာမဟုတ်ဘူးလို့ဆိုနိုင်ပေမဲ့မြန်မာနိုင်ငံသားတွေကိုဥတီတက်ဖြတ်နေတာလို့ဆိုနိုင်ပါတယ်။သူတို့ကသူတို့အခေါ်အကြမ်းဖက်တွေရှိလို့ဆိုတဲ့အကြောင်းပြချက်နဲ့အပြစ်မဲ့အရသားတွေရှိနေတဲ့ရွာတွေမြို့တွေကိုလေကြောင်းလက်နက်ကြီးနဲ့ပစ်ခတ်တာစစ်ကြောင်းထိုးပြီးအကြမ်းဖက်နေတာတွေကလူမျိုးစုတစ်ခုကိုရည်ရွယ်ချက်ရှိရှိတက်ဖြတ်နေတယ်ဆိုတဲ့အချက်နဲ့ကိုက်ညီပါသလား။၂ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာထိခိုက်စေမှုဆိုတာကလည်းအလားတူပါပဲ။၃ဖြတ်လေးပြတ်လို့အများသိကြသလိုမြို့တွေရွာတွေကိုရည်ရွယ်ချက်ရှိရှိပိတ်ဆို့တာဝင်ထွက်ခွင့်မပြုတာတွေကဒီအချက်နဲ့ကန့်ညီမယ်ထင်ပါတယ်သူတို့ကိုယ်တိုင်လက်နဲ့အာကိုနဲ့တပ်ဖြတ်တာအပြင်သူတို့ဘက်မှာလိုအပ်နေတဲ့လူဝင်အားရနိုင်ဖို့အတင်းအကျပ်နှီးမျိုးစုံနဲ့စုဆောင်းတာကိုပါထည့်ပြီးစဉ်းစားရင်ပိုပြီးပြည့်စုံမယ်လို့ထင်ပါတယ်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ရောက်ဆော့ဖက်တာမျိုးမလုပ်ရဘူးဆိုတော့ကန့်သတ်ချက်ရှိတာကိုနားလည်ပါတယ်ဒါပေမဲ့လူသားမျိုးနွယ်တစ်ခုရင်ဆိုင်နေရတဲ့ပြဿနာလို့စဉ်းစားရင်ကိုမရနိုင်ဘူးလားလူသားမျိုးနွယ်တစ်ခုမကတဲ့မြန်မာနိုင်ငံသားအများစုအပေါ်ကိုကျူးလွန်နေတာမျိုးအနေအထားမှာဖြစ်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့မဖြစ်နိုင်ဘူးလားဆိုတာသိကျင်မိပါတယ်
ဒါကဒီတော့ရှင်သူစဉ်းစားမိတာကိုပြောလာတာပါမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေကလူသားမျိုးနွယ်တစ်ခုလုံးရင်ဆိုင်နေရတဲ့ပြဿနာမလို့မြန်မာနိုင်ငံသားအများစုပေါ်မှာကျူးလွန်နေတဲ့အနေအထားဖြစ်လို့အရေးယူဆောင်ရွက်မှုတွေနိုင်ငံတကာကလုပ်လို့မဖြစ်နိုင်ဘူးလားဆိုတော့မေးလာတာဖြစ်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါရဲ့เนาะအလုံးတွေပုံမကောင်းမအစဉ်ပြေနေရတဲ့အပြန်ဆုံးဖန်ဆိုင်နိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းအတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ခုဆက်ပြီးကဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ အမေရိကန်နိုင်ငံသားတယောက်ကဖဲချက်တွေနဲ့ဂေးနဲ့စမတ်တန်းတင်တိုက်ရင်တလုံးတိစောက်ပြလိုက်ပါတယ်ဆော်ဒီအာရေဗျကဂိမ်းကစားသူတယောက်ဟာဂိမ်းကွန်ထရိုးလက်ကင်အလုံး400ကို TV တလုံးမှာချိတ်ဆက်ပြလိုက်ပါတယ်ဒီလိုကဘာတလောကထူးထူးခြားခြားသတင်းတွေကိုကိုချင်းချန်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်
အမေရိကန်နိုင်ငံသား Brian Buck ဟာဖဲချက်တွေနဲ့ကမ္ဘာအမြင့်ဆုံးတိုက်အိမ်တစ်လုံးကို၈နာရီအတွင်းစောက်ပြခဲ့တဲ့အတွက်ဂင်းနီကမ္ဘာမှတ်တမ်းဆန်ကျင်တင်သွားပါတယ်။သူဟာ Corey Tate တွေနဲ့နောက်တခြားအထူးပြုလုပ်ဖန်တီးချက်တွေမပါဘဲဖဲချက်တွေကိုပဲသုံးပြီးတိုက်တစ်လုံးကိုစောက်ပြခဲ့တာပါ။သူစောက်ခဲ့တဲ့တိုက်ဟာအထက်54တက်ရှိပြီးသူကိုယ်တိုင်တင်ထားခဲ့တဲ့အထက်50တိုက်ဆန်ကျင်ကိုချိုးလိုက်တာပါ။အထက်တွေအကုန်စောက်ပြီးတဲ့အချိန်အပေါ်ဆုံးအစ်စ်မှာ226ဂရမ်အလေးချိန်ရှိတဲ့ Honor တစ်စိတ် Magic V3 တယ်လီဖုန်းတစ်လုံးကိုတင်ပြခဲ့ပါဗျ။သူဟာအခုလိုတိုက်အိမ်ကိုအမေရိကန်နိုင်ငံ New Mexico ပြည်နယ် Santa Fe မြို့မှာ August 6ရက်နေ့ကစောက်လုပ်ခဲ့တာဖြစ်ပြီးသူစောက်လုပ်ခဲ့တဲ့ Video File ကိုတော့ August 23ရက်နေ့မှာ Online Internet ပေါ်မှာလွှင့်တင်ခဲ့ပါဗျ။အသက်50အရွယ် Brian Buck ဟာအခုလိုဖဲချက်နဲ့အိမ်ဆောက်တာကိုဝါသနာပါတဲ့အတွက်ပြီးသူကပညာကိုမဟာပွဲရတဲ့အထိစီးပူးခဲ့ပြီးတော့အခုချိန်မှာတော့ professional ဖဲချက်ပြားတွေထပ်ပြတဲ့သူအဖြစ်ရပ်တည်နေတယ်လို့သူ့ရဲ့ကိုယ်ပိုင် internet ဆိုင်မျက်နှာမှာရေးထားပါတယ်ရှင
် Sorry Arabia နိုင်ငံကဂိမ်းကစားသူ Ibrahim El Nassar ဟာဂိမ်းကစားတဲ့လက်ကင်ကွန်ဆိုးပေါင်း400ကျော်ကို TV တစ်လုံးထဲမှာချိတ်ဆက်ပြီး Guinness ကမ္ဘာမှတ်တမ်းဆန်ချိန်တင်လိုက်ပါတယ်သူရဲ့ဂိမ်းကစားတဲ့အခန်းပေ30နဲ့16ပေပတ်လည်ရှိတဲ့အခန်းထဲမှာ Metal Gear MSA Arcade နဲ့တခြား Black ထိုးလိုက်တာနဲ့ကစားလို့ရတဲ့ဂိမ်းမျိုးစုံကိုလည်းစုဆောင်းထားပါတယ်။သူဟာဂိမ်းတွေကိုစုဆောင်းယုံနေမကဂိမ်းကစားသူတဦးလည်းဖြစ်ပြီးနေ့စဉ်နီးပါးဒီဂန်ဝင်ဂိမ်းအဟောင်းလေးတွေကိုလာကစားလို့ရှိတယ်လို့ Elnasar ကပြောပါတယ်။သူစုဆောင်းထားတဲ့ဂိမ်းဆက်တွေဟာ1980နဲ့1990ခုနှစ်ထုတ်ဂိမ်းဆက်တွေဖြစ်ပြီးတော့အခန်းတစ်ခုထဲမှာအလုံးကိုဆက်သွယ်ထားတာပါ NSR အနေနဲ့ဂိမ်းဆက်တစ်ခုချင်းစီရဲ့သမိုင်းဝင်ပုံကိုတန်ဖိုးထားပြီးတော့ဒါရီနဲ့ကစားရတာကိုလည်းသဘောကျပါတယ်သူအခုလိုဖန်တီးထိန်းသိမ်းထားတဲ့အခန်းကိုကဘာတဝမ်းကဂိမ်းဝါသနာရှင်တွေနှစ်သက်သဘောကျနေပါတယ်ခင်ဗျာ
ကျူဘားနိုင်ငံကဘောလုံးအားကစားသမား Eric Hernandez ဟာသူ့ခြေထောက်နဲ့ဘောလုံးကိုကြော့ပြီးအချိန်အကြာဆုံးထိန်းနိုင်တဲ့ဂိမ်းနှစ်ကမ္ဘာမှတ်တမ်းဆန်ချိန်တင်လိုက်ပါတယ်သူဟာရင်နှုန်းကသူ့ဘာသာတင်ထားတဲ့စံချိန်ဟောင်းကိုချိုးပြီးအချိန်3နာရီ9မိနစ်28စက္ကန့်ကြာဘောလုံးကို6ထောင်နဲ့တော့ပြီးတော့ထိန်းပြနိုင်ခဲ့တာပါခြေချင်းဝတ်တစ်ဖက်စီမှာအလေးချိန် 1.5 ကီလိုဂရမ်ကိုချိတ်ဆွဲထားပြီးတော့ထိုင်လျက်နဲ့ဘောလုံးကိုတော့ပြခဲ့တာပါဟာဗာနာမြို့တော်မှာရှိတဲ့ဟိုတယ်တစ်ခုမှာသူ့အစွမ်းကိုပြသခဲ့တာဖြစ်ပြီးဖီဖာကမ္ဘာဘောလုံးအဖွဲ့ချုပ်ကဒိုင်လူကြီး2ဦးကလည်းသူ့အစွမ်းပြတာကိုစစ်ဆေးအတည်ပြုခဲ့ပါတယ်ပြည့်တဲ့ဧပြီလ6ရက်နေ့တုန်းကလည်းအသက်58နှစ်အရွယ်ဟန်နန်ဒက်စ်ဟာမတ်တက်ရက်ပြီးဘောလုံးတော့တာကိုအချိန်12နာရီ6မိနစ်နဲ့10စက္ကန့်ကြာအောင်ထိမ့်ပြခဲ့ပါတယ်။2020ခုနှစ်ကလည်းသူဟာစက္ကန့်30အတွင်းခေါင်းနဲ့ဘောလုံးကိုအချိန်188ကြိမ်တိုးထိပ်ပြပြီးတော့ဂင်းနေကမ္ဘာစံချိန်တင်ထားပါတယ်ရှင်။
ကျူဘားနိုင်ငံမှာပဲတတိယအချိန်မြောက်အာဖရိုကျူဘန်သဘင်အလှပြိုင်ပွဲကိုကျင်းပခဲ့ပါတယ်။အာဖရိကနယ်ပွားကျူဘားနိုင်ငံသားတွေရဲ့သဘင်အကောက်အလှကိုပြိုင်ခဲ့ကြတာပါ။သူတို့ရဲ့မူရင်းဇာတိကိုဂုဏ်ပြုကြတဲ့ပွဲလည်းဖြစ်ပါတယ်။ဟာဗာနာမြို့တော်မှာကျင်းပတဲ့ဒီပွဲကိုအမျိုးသားအမျိုးသမီးနဲ့ကလေးတွေပါဝင်ခဲ့ကြပြီးတော့ဖြစ်တယ်လို့ပဲခင်းကျင်းထားတဲ့ကော်ဇော်နီပေါ်မှာမိုးရေရွာနေပေမဲ့လည်းပွဲကိုမဖြတ်ပဲတက်တက်ကြွကြွကျင်းပခဲ့တာပါ။ဒိုင်ပွဲဝင်သူတွေရဲ့ကြစ်ထားတဲ့သဘင်တွေမကြစ်ထားဘဲလွတ်လွတ်လပ်လပ်ကောက်နေတဲ့သဘင်တွေရဲ့အလှတန်ဆွမ်းမှုနဲ့ကျန်းမာရေးကိုစစ်ဆေးအမှတ်ပေးခဲ့ကြပါတယ်။ဒီပွဲဟာကရေဘီယံကျွန်းစုတွေပေါ်မှာနေထိုင်ကြတဲ့အာဖရိကနယ်ပွားတွေရဲ့သဘင်ပုံစံကွဲပြားမှုအလှနဲ့ရိုးရာယဉ်ကျေးမှုတမိုင်းကိုထိမ့်သိမ့်လိုတဲ့ရည်ရွယ်ချက်နဲ့ကျင်းပတဲ့ပွဲတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။
ဒီရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေတာပ
ါအမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ယူကရိန်းရုရှားစစ်ပွဲဟာနိုင်ငံတကာတည်ငြိမ်အင်ဂျင်ရေးကိုဆက်ပြီးတော့ချိန်ချောက်နေပါတယ်ရုရှားရဲ့ဓာတ်တုလက်နက်တွေကြောင့်အရက်သားတွေတေကျေနေကြရပြီးယူကရိန်းရဲ့အရေးပါတဲ့အခြေခံအဆောက်အအုံတွေလည်းထိခိုက်ပျက်စီးနေရပါတယ်။ ရုရှားဘက်ကဆက်ပြီးတော့စစ်ဆင်နွှဲနိုင်မှုလိုအပ်တဲ့ပစ္စည်းကိရိယာတွေကိုအီရန်မြောက်ကိုရီးယားနဲ့တရုတ်တို့ကထောက်ပံ့ပေးနေတာပါအကြမ်းဖက်ဝါဒကိုအဓိကပံ့ပိုးကူညီနေတဲ့ကမ္ဘာထိပ်တန်းနိုင်ငံဖြစ်တဲ့အီရန်ဟာရုရှားရဲ့ကျူးကျော်စစ်ပုံမောအကောက်အောင်စစ်ရေးအထောက်အပံ့တွေကိုတိုက်ရိုက်ပေးအပ်နေပြီးရုရှားအစိုးရကအဲ့ဒီလက်နက်တွေနဲ့ယူကရိန်းအရသားတွေနဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်ဖျက်ဆီးနေတယ်လို့အမေရိကန်ကပြောပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်လက်ထောက်တန်းအမကြီးရောဘတ်ဝုဒ်ကအခုလိုပြောပါတယ
် On the anniversary of Ukraine's independence from the Soviet Union Russia reportedly used approximately 100 Shahed UAVs and glide bombs.
Soviet Union ကနေယူကရိန်းနိုင်ငံလွတ်လပ်ရေးရခဲ့တဲ့နှစ်ပတ်လည်နေ့မှာပဲမောင်းသူမဲ့ Shahed UAV drone အစင်းရဲ့တရအပြင်ရှော့ချဘုံးတွေနဲ့ယူကရိန်းရဲ့လက်စစ်တအားလိုင်းတအားပေးစေယုံတွေနဲ့တဘာဝတန်ခွေစေယုံတွေအပါအဝင်နိုင်ငံတော်ဝန်ကအရေးကြီးတဲ့အခြေခံအဆောက်အုံတွေကိုရုရှားကပြစ်မှတ်ထားတိုက်ခိုက်ခဲ့ပါတယ်ရုရှားဟာအဲ့ဒီ UAV drone တွေကိုသူ့ဖော်ရထုတ်လုပ်တာဒါမှမဟုတ်အီရန်စီကဝယ်ယူတာဖြစ်ပါတယ်။ပဲ့ထိန်ဒုံးတွေကိုရုရှားနိုင်ငံစီအီရန်ကဆက်ပြီးတော့လွှဲပြောင်းပေးပို့နေမယ်ဆိုရင်တော့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအပေါ်တိတိတသားအာဏာကျရောက်လာလိမ့်မယ်လို့လည်းသံအမတ်ကြီး Wood ကပြောပါတယ်။
The DPRK has unlawfully transferred dozens of ballistic missiles and more than 16,500
ဒါစင်းချီတဲ့ပဲ့ထိန်ဒုံးကြီးတွေခဲယမ်းမိကြောက်တွေခဲယမ်းဆက်ဆက်ပစ္စည်းတွေပါတဲ့ကွန်တိုင်နာ 16,500 ကိုမြောက်ကိုရီးယားကရုရှားကိုတရားမဝင်လွှဲပြောင်းပေးပို့ခဲ့တဲ့အတွက်ယူကရိန်းပြည်သူတွေရဲ့စစ်ဘေးဒုက္ခပိုးပြီးတော့တာရှည်လာစေခဲ့ပါတယ်။မြောက်ကိုရီးယားစီကပဲ့ထိန်ဒုံးကြီးတွေကိုဝယ်ယူခဲ့တာဟာကုလသမဂ္ဂလုံခြုံရေးကောင်စီမှရုရှားကိုရယ်ထောက်ခံထားတဲ့မြောက်ကိုရီးယားလက်နက်ရောင်းချမှုတားမြစ်ချက်ကိုချိုးဖောက်လိုက်တာလည်းဖြစ်ပါတယ်။ရုရှားဟာတရုတ်နိုင်ငံစီကလည်းတိတာထင်ရှားတဲ့အထောက်ပံ့တွေရရှိခဲ့တယ်လို့သံအမတ်ကြီးဝုဒ်ကပြောပါတယ
်။ China is exporting to Russia nitrocellulose, machine tools, microelectronics.optics and UAV and
တရုတ်နိုင်ငံကတင်ပို့လိုက်တဲ့ nitrocellulose ဓာတ်ပေါင်းတွေစက်ပစ္စည်းကိရိယာတွေ microelectronic ပစ္စည်းတွေ UAV drone တွေအပြင် cruise ဒုံးကျည်တွေနဲ့ရုရှားကယူကရိန်းအရသာပြည်သူတွေနဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်ခဲ့ပါတယ်ပြီးခဲ့တဲ့တနင်္ဂနွေအတွင်းတရုတ်နိုင်ငံကတင်ပို့လိုက်တဲ့စစ်ဖက်အရက်ဖတ်သုံးသင်္ကားတွေဒုံးကျည်တွေခဲယမ်းမိကြောက်တွေနဲ့ရုရှားကစီးအင်အားတွေအကြီးအကျယ်တိုးချဲ့လာတာကိုတွေ့ခဲ့ရပါတယ်ရုရှားအစိုးရရဲ့ကျူးကျော်စစ်ပွဲအတွင်းမြေစာပင်ဖြစ်ခဲ့ရသူတွေအတွက်တရားမျှတဝင်ရရှိရေးနဲ့သက်ဆိုင်သူတွေဘက်ကတာဝန်ခံမှုရှိစေရေးအမေရိကန်ပြည်ထောင်စုကဆက်လက်တောင်းဆိုသွားမယ်လို့လည်းသံအမတ်ဂျီဝုဒ်ကပြောကြားခဲ့ပါတယ်။ယူကရိန်းပြည်သူတွေပေါ်ရက်ဆက်ကြမ်းကြုတ်တဲ့စစ်ပွဲဖြစ်မြောက်အောင်တွန်းအားပေးခဲ့ကြသူတွေကိုလည်းအမေရိကန်ပြည်ထောင်စုကဆက်လက်ဖော်ထုတ်သွားမယ်လို့သံအမတ်ဂျီဝုဒ်ကပြောပါတယ်။
အမေရိကန်စိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြပါပြီ
။ VOA ရုပ်သံကိုဆက်လောင်းနဲ့လည်းဖမ်းယူကြည့်ရှုနိုင်ကြပါတယ်။အခုတော့သတင်းကြေကျုပ်ကိုပြောပြပါဦးမယ်။ဂါဇာရှိဟာမတ်စစ်သွေးကြော်တွေကိုဆက်ပြီးစစ်ဆင်သွားပြီလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယဟုကစစ်ပွဲဆက်လာတဲ့ဝင်လာချိန်မှာကြုံဝါပြောဆိုလိုက်ပါတယ်။အစ္စရေးအီရန်ရဲ့ကြောက်စရာကောင်းတဲ့မိစ္ဆာဝေယောဒအတွေ့ခေါ်တဲ့အဝိုင်းခံရတယ်လို့လည်းဆိုပါတယ်။အနောက်ဘက်ကဒေသနဲ့ဂျော်ဒန်နိုင်ငံကြားက LNB သရာနီအစ္စရေးတုံးကိုပြစ်ခတ်ခံခဲ့ရတာကိုလည်းအစ္စရေးဝန်ကြီးချုပ်ကအပတ်စဉ်အစိုးရဖွဲ့စီဝေးမိန်ကုန်းမှာဝေဖန်ပြစ်တင်သွားခဲ့ပါတယ်။ဗီဒီဆွဲလာမှာတပ်ပရရွေးကောက်ပွဲဝင်ခဲ့သူအတိုက်ခံကောင်းဆောင်အက်ဒမန်ဒိုကွန်ဆဲလက်စာတတိယကလေးနေ့ကစပိန်နိုင်ငံကိုရောက်ရှိလာပြီးခိုးလုံငွေတောင်းခံထားတယ်လို့စပိန်အာဏာပိုင်တွေကပြောပါတယ်။ဂျူရာလက်ကကျင်းပခဲ့တဲ့အရင်းပွားပွဲရွေးကောက်ပွဲမှာသူအနိုင်ရတယ်ဆိုပြီးသမ္မတနီကိုလပ်စ်မန်ဒူရိုကကြီးညာခဲ့တဲ့အပေါ်အတိုက်ခံကောင်းဆောင်ကွန်ဆဲလက်စ်ကပြန်လည်စိန်ခေါ်အရင်းပွားခဲ့ရကအခုလိုထွက်ပြေးခိုးလုံခွင့်တောင်းခံလိုက်ရတဲ့အထိဖြစ်ခဲ့ရတာပါ။ယူကရိန်းနိုင်ငံမှာတော့ဒန်နူးမြစ်တစ်လျှောက်အရက်သားပြစ်မှတ်တွေနဲ့စိတ်ကန်းအဆောက်အဦတွေကိုတရင်းကလေးတွေမှာရုရှားကတိုက်ခိုက်ခဲ့ရမှာရူမေးနီးယားလေပိုင်နဲ့ကိုရုရှားဒရုန်းရင်တွေချူကျော်ခဲ့တယ်လို့ရူမေးနီးယားကာကွယ်ရေးဌာနကပြောလိုက်ပါတယ်။ဒီလိုထပ်မလုပ်ဖို့လေရူမေးနီးယားနိုင်ငံကရုရှားကိုတိုက်တွန်းလိုက်ပါတယ်။တရင်ချုပ်ချုပ်ကတော့တလောက်ပါပဲခင်ဗျာ။ဒီနေ့မနေ့အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။အခုအစီအစဉ်ကို VOA ရဲ့ website, YouTube, Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။မပြည့်သူပြည်သားအားလုံးကျမ်းမာချမ်းသာဘေးပြာဒုက္ခဝေးကွာကြပြီးဆန္ဒဘုရားထတ်တူမြတ်သည့်ဖြစ်ကြပါစေကျွန်တော်တမောင်သားမှာ